Welcome to the Voice of America in Burmese.
Mingala manakhe ma ta da shin ya shin. VOA American တာရဲ2023ခုနှစ်ဇန်နဝါရီလ31ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line တော်မီတာ3248နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်လာဝါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်လင်းဦးပါ။ဒီမနက်နားဆင်မဲ့သတင်းတွေမှာတော့ပါကစ္စတန်မှာဗလီချောင်းအသေးခံဘုံးခွဲတက်ကမှုကြောင့်လူ60ကျော်သေဆုံးသွားပါတယ်။နိုင်ငံရေးလွတ်လပ်ခွင့်မရှိဘဲရွေးကောက်ပွဲကျင်းပမဲ့စစ်ကောင်စီကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကတရီပေးပါရယ်ဆရဲထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူပြောပြပေးတော့မှာပါ
ကောင်းပါပါရှင်စစ်တပ်ကအာဏာသိမ်းမှုနှစ်နှစ်အတွင်းမြန်မာနိုင်ငံအခြေအနေလူအခွင့်ရေးဆိုင်ရာကုလသမဂ္ဂရုံးရဲ့ပြောဆိုချက်တွေကိုလည်းဒီကနေ့ထုတ်လွှင့်သွားဖို့ရှိပါတယ်
I would just indicate that 767 out of that number of verified deaths
မကြာခင်မှာအပြည့်အစုံကိုနာဆင်ရဖို့ရှိပါတယ်ဒါအပြင်ရှင်အောင်ကလူဝင်မှုအချုပ်ခန်းမှာဖမ်းဆီးခံမြန်မာတွေနေရပြန်မဖို့အစီအစဉ်နေတဲ့တရင်နဲ့အတူအမေရိကန်အစိုးရအဘော်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့တရင်ထောက်မှတ်စုစီးပွားရေးလူမှုရှုခင်းနဲ့တက်တန့်ရောက်တရင်လွှာဆောက်တဲ့အစီအစဉ်တွေကိုရှုစားနာဆင်ရမှာပါအဲ့ဒီကဏ္ဍတွေမတိုက်ခင်အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်တဲ့တွင်ကိုကောင်းလေးဦးနဲ့သူကျမနန်းလောက်ပြောပြပါမယ်ရှင
်ရုရှားရဲ့တိုက်ခတ်မှုကြောင့်လွန်ခဲ့24နှစ်အတွင်းအရသား9ယောက်သေဆုံးပြီး73ယောက်ဒဏ်ရာရတဲ့အကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ဒီချိန်ထဲမှာပဲယူကရိန်းရှိပိုင်းမှာလည်းနှစ်ဖက်ကြားတိုက်ပွဲတွေပြင်းထန်ဆက်လက်ဖြစ်ပွားနေတာပါရုရှားရဲ့တိုက်ခတ်မှုကြောင့်ယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ကာကီးဗ်မြို့မှာအမျိုးသမီး2ဦးသေဆုံးပြီး3ဦးဒဏ်ရာရတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ဒီနေ့နှိပါကြကျူးကျော်စစ်အစပိုင်းမှာကာကီးဗ်ဒေသနေရာတော်များကိုရုရှားတပ်တွေထိန်းချုပ်နိုင်ခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ဩဂုတ်လကယူကရိန်းရဲ့တံပြန်ထိုးစစ်တွေအများစုကိုပြန်လည်သိမ်းယူနိုင်ခဲ့တာပါတောင်ပိုင်းကာဆွန်မြို့မှာတင်းတင်းဦးနေနေကရုရှားတပ်ခတ်မှုကြောင့်လူ3ဦးသေ6ဦးဒဏ်ရာရတယ်လို့လည်းယူကရိန်းအာဏာပိုင်တွေကပြောပါတယ်ရုရှားရဲ့ဘုံးကျဲတပ်ခတ်မှုကြောင့်အရက်ဖက်အစာအုပ်တွေအပြင်စေယုံတယုံကြောင်းတကြောင်းဘတ်စကမတိုင်တခုစားရိုင်းနဲ့ဗန်တခုဖြစ်စည်းသွားတယ်လို့လည်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောဆိုခဲ့ပါတယ်တက်ခတ်မှုတွေကြုံခဲ့ရတဲ့ကြောင့်အနောက်မှာမိတ်နိုင်ငံတွေကယူကရိန်းအတွက်အကူအညီပေးဖို့ဂရုပြုထားတဲ့စစ်လက်နက်တွေမြန်မြန်ဆန်ဆန်ပေးဖို့လည်းသမ္မတကထပ်မံတိုက်တွန်းခဲ့တာပါအမေရိကန်နဲ့ဂျာမနီနိုင်ငံတို့ကယူကရိန်းအတွက်တင်ကားတွေပေးဖို့ကူညီဖို့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲဂရုပြုထားပေမဲ့တခြားစစ်မြေလက်နက်တွေထောက်ပံ့ကူညီဖို့ကတော့မသေးကြသေးပါဘူးအမေရိကန်စစ်လက်နက်တွေတက်ဆင်ထားပြီးအခုခါမှာလက်နက်တင်ပို့မှုတွေအားကောင်းလာနေတဲ့တောင်ကိုရီးယားနိုင်ငံအနေနဲ့ယူကရိန်းကိုစီးရဲကူညီတွေတိုက်ရိုက်ပေးရဖို့လဲတင်းလာနေမှာပဲမြောက်အတ္တလန္တစ်စာချုပ်ဖွဲ့ NATO တွင်းရေးမှူးချုပ် Jens Stoltenberg ကတိုက်တွန်းထားပါတယ်
အီရန်နိုင်ငံဆိုင်ရာယူကရိန်းတန်ရုံယာယီတာဝန်ခံကိုအီရန်အစိုးရကတီဟရန်မြို့မှာတင်းလာနေကဆင်ခေါ်မေးမြန်းခဲ့ပါတယ်အီရန်နိုင်ငံအလဲပိုင်းအစ်ဖာဟန်အယက်ကစစ်ဘက်စစ်ရုံတခုအဝေးထိန်ဒရုန်းယာဉ်တိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ယူကရိန်းနိုင်ငံရဲ့မှတ်ချက်စကားနဲ့ပတ်သက်လို့ခေါ်ယူမေးမြန်းတာဖြစ်ကြောင်းအစိုးရအဘော်သတင်းအေဂျင်စီ TASNIM ကပြောပါရယ်ယူကရိန်းနိုင်ငံထဲမှာတော့ရှေ့တန်းစစ်မျက်နှာနဲ့အဝေးခွာလာတဲ့မျိုးတွေကအယက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်ဖို့အီရန်ကရုရှားကိုယာနဲ့ချီတဲ့ဒရုန်းယာဉ်တွေပေးပို့ခဲ့ကြောင်းယူကရိန်းကဆွဆွဲပြောဆိုထားပါရယ်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီရဲ့အကြီးတန်းအကြံပေးသူကအီရန်နိုင်ငံတွင်းကဖြစ်ရက်ကိုစစ်ပွဲတရက်လို့ဆက်ဆက်ပြောဆိုခဲ့တာပါအီရန်နိုင်ငံမှာပောက်ကွဲမှုတွေကြုံတွေ့ရတဲ့ညဖြစ်တဲ့ဒါကိုကြိုတင်သတိပေးခဲ့ပါတယ်လို့မခီယလိုရိုဒိုဆော့စ်ကတနင်္ဂနွေနေ့က Twitter လူမှုဆက်မျက်နှာမှာရေးသားခဲ့တာပါအီရန်နိုင်ငံတွင်ဒရုန်းယာဉ်တိုက်ခတ်မှုနောက်ကွယ်မှာအစ္စရေးရှိပုံရတယ်လို့အမေရိကန်အရာရှိတစ်ယောက်က Reuters သတင်းဌာနကိုပြောပါတယ်ရုရှားကိုဒရုန်းယာဉ်တွေပေးပို့ခဲ့ကြောင်းအီရန်နိုင်ငံကဝန်ခံပြောဆိုထားပေမဲ့မနစ်ယူကရိန်းကိုမချိုးချော်ခင်ကတည်းကပေးပို့ခဲ့တာဖြစ်တယ်လို့ပြောပါတယ်ရုရှားကလည်းယူကရိန်းကိုတက်ခဲ့တဲ့နေရာမှာအီရန်လို့ဒရုန်းယာဉ်တွေမတုံခဲ့ဘူးလို့ညင်းဆိုပါတယ်ဒါပေမဲ့လည်းရုရှားရဲ့ဒရုန်းယာဉ်အတော်များများပစ်ချဖျက်ဆီးပြီးတော့ယူကရိန်းကတင်ယူနိုင်ခဲ့ပါတယ
်ပါကစ္စတန်နောက်မြောက်ဘက်ကဗလီချောင်းတခုမှာတင်းလာနေကလူတွေပြည့်နေရင်အင်အားပြင်းဘုံတလုံးပောက်ကွဲမှုကြောင့်အနည်းဆုံး61ယောက်သေဆုံးပြီး150ယောက်ဒဏ်ရာရရှိခဲ့ပါတယ
်ဆက်သွား
ပါဒါရေးဆရာကဦးဆောင်ပြီးဝတ်ပြုစုတောင်းပွဲစတဲ့အချိန်မှာပဲပောက်ကွဲမှုဖြစ်ခဲ့ပြီးတရစ်လီမြင်မျိုးသွားခဲ့တဲ့အကြောင်းတင်းလာနေမွန်လယ်ပိုင်းတက်ခတ်မှုမှာအသက်မသေလွတ်မြောက်လာသူတစ်ယောက်က VOA ကိုပြောပါရယ်ခိုင်ဘာပက်စတွန်ကွာပြည်နယ်ရဲ့မြို့တော်ပက်ရှွာမြို့အချက်ချာနေရာကဗလီမာအသေးခံဘုံးခွဲတက်ခတ်ခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောပါရယ်ဒေသခံအကြီးအကဲ ရဲရဲရှိတယောက်ကတည်ဆုံးသူရေးတွက်ကို VOE ကိုအတိအပြုပြောဆိုခဲ့တယ်လို့ပဲဝတ်ပြုသူတွေကပျော်ဆုံးနေတဲ့သူတွေရှိနေစေဖြစ်တယ်လို့ဘသူဘဲဝါဆိုတာမသိရသေးတဲ့သူတွေရှိနေစေဖြစ်တဲ့ကြောင့်တည်ဆုံးသူတွေနောက်ထပ်တိုးလာနိုင်သေးတယ်လို့လည်းပြောပါတယ်။ဒါစင်နဲ့ချီရဲ့ဒဏ်ရာသူတွေဆေးရုံကိုရောက်လာတဲ့အကြောင်းမြို့ကဆေးရုံတောင်ရှိသူတွေအတိအပြုခဲ့တယ်လို့တချို့ကတော့ဒဏ်ရာပြင်းထန်တယ်လို့လည်းပြောပါတယ်။ဒီကတည်ဆုံးသူအများစုဟာနေကရဲတပ်ဖွဲ့နဲ့ဖြစ်ကြပါတယ်။ပြင်းထန်တဲ့ပောက်ကွဲမှုကြောင့်ဗလီခေါင်မှုပြိုကျသွားတယ်လို့လည်းအေးဘော်ကယ်ဆယ်ရေးတွေနဲ့အသက်မတည်လွတ်မြောက်လာသူတွေကပြောပါတယ်။ဗလီကြောင့်အသေးခံဘုံခွဲတက်ခက်ခံရမှုတွေဝန်ကြီးချုပ်ရှာဘက်ရှာရက်ကပြစ်တင်ရှုတ်ချကြောင်းကြေညာချက်ထုတ်ပြန်ခဲ့ပြီးထိရိုက်ဒဏ်ရာရသူတွေကိုလည်းနောက်ပိုင်းမှာဆေးရုံကိုတွားရောက်ကြည့်ရှုခဲ့ပါတယ
်။လက်တလော့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အစ္စရေးနဲ့ပါလက်စတိုင်းကြားဆက်ဆံရေးတွေရှုတ်ထွေးနေချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်တနင်္လာနေ့မှာပဲအစ္စရေးကိုရောက်ရှိလာပြီးတော့တင်းမာမှုတွေပြေလျော့သွားအောင်လို့ချက်ချင်းဆိုသလိုကြိုးပမ်းခဲ့ပါတယ်။အီဂျစ်နိုင်ငံမှာခီးတထဝင်ရောက်ပြီးမှအစ္စရေးကိုဝန်ကြီးဘလင်ကင်ရောက်ရှိလာတာပါ။အစ္စရေးအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့ပါလက်စတိုင်းကိုဝန်ကြီးဘလင်ကင်ကပြစ်တင်ရှုံချခဲ့တယ်လို့အစ္စရေးဘက်ကလက်တော့မပြန်ဖို့ကိုလည်းတိုက်တွန်းတောင်းဆိုသွားပါတယ်။အရသားတွေတည်ဆုံနေရတာဘလို့မှလက်မခံနိုင်တဲ့ကိစ္စဖြစ်တယ်လို့လည်းပြောပါတယ်။အပြစ်မဲ့ပြည်သူတွေကိုတိုက်ခိုက်တာအကြမ်းဖက်ဝါဒဖြစ်ပြီးရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုဖြစ်ပေမဲ့ပို့ပြုဆူတောင်းတဲ့နေရာမှာတိုက်ခိုက်တာကတော့အထူးသဖြင့်ထိတ်လန့်စရာကိစ္စဖြစ်တယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကဂျေရုဆလင်ကဂျူးဖျားကြောင့်ပြန်လာတဲ့လူခဏဦးတပ်ဖြတ်ခံရတဲ့ဖျက်ကိုရင်းညွန့်ပြောဆိုခဲ့တဲ့ဝန်ကြီးဘလင်ကင်ကအဲ့ဒီတိုက်ခိုက်မှုကိုအပြင်းထန်ရှုံ့ချကြောင်းလည်းပြောဆိုခဲ့ပါတယ်။စစ်သွေးကြွရရဲ့အမခါနဲ့မြင်ဖြစ်တဲ့ဂျော်ဒန်မြစ်နောက်ဖက်ကန်ကဂျီနင်းမြို့ကိုအစ္စရေးတပ်ဖွဲ့ဝင်တွေဝင်ရောက်ဆင်းနှင်းခဲ့တဲ့အချိန်မှာပဲစစ်သွေးကြွအများစုပါတဲ့လူဆယ်ဦးတပ်ဖြတ်ခံခဲ့ရပြီးတဲ့နောက်ဂျေရုဆလင်ကအစ္စရေးရဲ့အသက်ခွန်ဦးတပ်ဖြတ်ခံရတဲ့ကိစ္စပေါ်ပေါက်လာတာလည်းဖြစ်ပါတယ်။
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့မနက်ဖက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးလွတ်လပ်ခွင့်တွေမရှိဘဲရွေးကောက်ပွဲကျင်းပမယ်ဆိုရင်မတိမငြိမ်အခြေအနေတွေပိုဆိုးလာနိုင်တဲ့အကြောင်းကုလသမဂ္ဂကြီးကဲကသတိပေးလိုက်ပါတယ်စစ်တပ်ကလေကြောင်းတက်ခိုက်မှုတွေနဲ့အရသာနေအိမ်တွေကိုမိရှုရာတွေတိုးလုံလာနေတယ်လို့နိုင်ငံရေးခေါင်းဆောင်တွေအရက်ပဲလူမှုဖွဲ့စည်းကလူပုဂ္ဂိုလ်တွေနဲ့သတင်းသမားတွေကိုဖမ်းဆီးမှုတွေချင်းချောင်နှောက်ယှက်မှုတွေကြားမှာရွေးကောက်ပွဲကျင်းပမယ်ပေါ်ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကစိုးရိမ်တဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တာပါအမရဦးမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဟွန်ဆန်းစုကြည်ပါဝင်ဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တာနှစ်နှစ်ပြည့်ပြီအတွင်းမှုချုပ်ရုံးကတင်လာနေမှာထုတ်ပြန်လိုက်တဲ့ကြေညာချက်မှာမြန်မာပြည်သူတွေနဲ့အတူရည်တည်ကြောင်းလဲဖော်ပြထားပါတယ်မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အချက်တဲပေါင်းစုံဟာပုံမှန်ဆိုးဝါးလာနေပြီးဒေသတွင်းကိုပါအလေးနဲ့ရိုက်ခတ်လာနေချိန်မှာအကြမ်းဖက်လို့ရမှန်သမျှကိုအပြင်းထန်ရှုတ်ချကြောင်းလဲအတွင်းမှုချုပ်ကပြောပါတယ်မြန်မာရေးကုလသမဂ္ဂလူညွန်ရေးကောင်စီကပထမဆုံးအကြိမ်ဖြစ်ပြီးခဲ့တဲ့ဒီဇင်ဘာလ21ရက်နေ့ကဆုံးဖြတ်ချက်ချနိုင်ခဲ့တဲ့အပေါ်မှာလဲကြိုဆိုခဲ့တာပါမြန်မာပြည်သူတွေရဲ့စံနာတွေလိုအပ်ချက်တွေကိုလေးစားကြဖို့နဲ့ဒီမိုကရေစီစံနှုန်းတွေကိုလေးစားလိုက်နာဖို့စစ်ကောင်ဆောင်တွေကိုမြန်မာအင်ဒီဂျင်းနိုင်ငံတွေကတောင်းဆိုကြဖို့လဲအတွင်းမှုချုပ်ကထပ်မံတိုက်တွန်းသွားပါတယ်
မြန်မာလုံခြုံရေးတပ်ကနေအတိုက်ခံတွေဖက်ကူပြောင်လာသူတွေတိတိတသားချဆင်းသွားတယ်လို့ပြည်သူ့ရင်ခွင်အဖွဲ့ကပြောပါတယ်။မြန်မာစစ်တပ်အတွင်းတင်းကျပ်တဲ့စီးမင်းစီကံတွေပိုးပြီးတော့ချမှတ်လာတဲ့အပြင်ကြားကာလညညရဲ့အစိုးရ NUG နဲ့အခြားအတိုက်ခံအဖွဲ့အစည်းတွေရဲ့ကာကွယ်မှုတွေအလုံးလောက်မရတဲ့အတွက်အခုလိုပူပေါင်းဝင်ရောက်လာသူတွေချဆင်းသွားတာဖြစ်တယ်လို့လည်းပြောပါတယ်။တပ်တွင်းမှာနေထိုင်တဲ့စစ်ဖက်တပ်ဖွဲ့ဝင်တွေအနေနဲ့အပြင်လောကနဲ့ထိတွေ့ဆက်ဆံတာတွေတားမြစ်ထားတဲ့အပြင်လုံလောက်တဲ့သတင်းအချက်အလက်တွေမရတာကြောင့်တပ်တွင်းကစွန့်ခွာလာသူတွေတိတိတသားကြာဆင်းသွားတာဖြစ်တယ်လို့ပြည်သူ့ရင်ခွင်အဖွဲ့တီထောင်သူဦးဖြစ်တဲ့ဗိုလ်ကြီးလင်းထက်အောင်က VOA ကိုပြောပါတယ်တီတောင်လိုင်းရေးမှာသူတို့သဘောဆန္ဒနဲ့ပူးပေါင်းပါဝင်ချင်ကြတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေလည်းနှဲသွားတယ်လို့ပြောပါတယ်။ဒါအပြင်ရာထူးနဲ့လုံခြုံရေးကိုဆွံ့လွတ်ဖို့ဝင်လေတာ၊ရင်းနှွေးကိုစစ်ဆေးတာနဲ့အခြားစုံစမ်းစစ်ဆေးမှုတွေအပါအဝင်အရက်သားတွေစီကငွေညှစ်လို့ရတဲ့အနေအထားကိုမဆွံ့လွတ်ချင်ကြတာကြောင့်လဲအတိုက်ခံဖက်ပဲပြောင်းလာဖို့ဝင်လေကြတဲ့အကြောင်းရင်းတွေထဲမှာပါတယ်လို့ပြောပါတယ်။2023ခုနှစ်ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတော့အတိုက်ခံတွေကိုရက်စက်ကြမ်းကြုတ်စွာနှိမ်နှင်းဖြိုခွင်းခဲ့ပေမဲ့ဒီမိုကရေစီရေးလိုလာတဲ့တပ်ဖွဲ့ဝင်တွေ တပ်ဖွဲ့တွေထက်ဖက်ပူပေါင်းလာတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေလည်းရှိပါတယ်။ဒီလိုပြည်သူတွေဖက်ကူပြောင်းလာတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုလူတွေကကြိုဆိုခဲ့ကြပြီးတော့စစ်အာဏာရှင်ကိုအ мян ဖြုတ်ချနိုင်လောက်အောင်ဖက်ပြောင်းလာသူတွေအများပြားရှိလိမ့်မယ်လို့မျှော်လင့်ထားကြတာပါ။စစ်တပ်ကနေဖက်ပြောင်းလာသူတွေနဲ့2023ခုနှစ်မေလမှာဖွဲ့စည်းထားတဲ့ပြည်သူ့ရင်ခွင်အဖွဲ့ကိုတော့ NUG နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကအားပေးထောက်ခံထားတယ်လို့အဖွဲ့ဝင်စစ်ဘက်အရာရှိဟောင်းတွေဟာလည်း NUG ကာကွယ်ရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်တာတွေရှိပါတယ်။
ကိုဗစ်ကရောဂါလွန်ခဲ့တဲ့နှစ်ကျော်လောက်ကထက်အခြေအနေကောင်းလာနေပေမဲ့ကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ရှိနေစေဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကြီးကသတိပေးပါရယ်ပြီးခဲ့တဲ့ဒီဇင်ဘာလကစအပတ်တင်စင်သေဆုံးမှုတွေတိုးလာနေရမှာလွန်ခဲ့တဲ့သတင်းရှိပတ်အတွင်းသေဆုံးသူ38,000ကျော်ရှိတယ်လို့လည်းပြောဆိုခဲ့ပါရယ
် And that's just the report it does
ဒါစင်ခံတင်ပြထားတဲ့အရေးအတွက်သာဖြစ်ပြီးလက်တွေ့မှာဒီထက်ပိုများတယ်ဆိုတာလည်းသိပါရယ်ဗိုင်းရပ်စ်ပိုးကိုတားဆီးလို့မရပေမဲ့လူတွေကြားထဲမှာကျန်းမာရေးစနစ်တွေမှာအားနည်းချက်တွေကိုဖြည့်ရှင်းနိုင်အောင်ပိုပြီးလုပ်နိုင်တာတွေတော့ရှိပါတယ်လို့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus က WHO မှူးဆောင်အရာရှိတွေရဲ့တင်းလာနေအစည်းအဝေးမှာပြောဆိုခဲ့တာပါကျန်းမာရေးဆက်ရှောက်မှုပေးနေသူတွေဟာယောဂါတွေကုသပြန့်နှံ့မှုကိုဘယ်လိုထိန်းချုပ်နိုင်လဲဆိုတာနားလည်ကြတာကြောင့်ထိရောက်တဲ့အစီအစဉ်တွေနဲ့လက်တွေ့ဆောင်ရွက်ကြဖို့လည်းတိုက်တွန်းသွားခဲ့တာပါယောဂါတွေဖြစ်ပွားရတဲ့အကြောင်းရင်းတွေကိုဖြည့်ရှင်းနိုင်တာကြောင့်လွန်ခဲ့တဲ့နှစ်မှာတိုးတက်မှုတွေရှိခဲ့ကြောင်းလည်းပြောပါတယ် transfer လို့ခေါ်တဲ့အစိတ်သင့်အသွင်ပြောင်းစီသုံးဆွဲသူတွေတိတိတသာရောသွားပေမဲ့တန်း9000လောက်အတွက်အနည်းငယ်ရှိနေစေဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါလူပေါင်းတန်း100စစ်လိပ်ဖြစ်နိုင်မှု WHO ရဲ့ရည်မှန်းချက်ကိုအကောင့်ထဲပုံနိုင်ခဲ့ပေမဲ့ခံမှန်းကြီးတန်း600လောက်ဟာစစ်လိပ်ဖြစ်ချင်ပေမဲ့အကူအညီတွေလိုအပ်နေစေဖြစ်တယ်လို့လည်း WHO ကြီးကပြောဆိုသွားပါတယ်
American ပြည်တော်စုတန်နစီပြည်နယ် Memphis မြို့မှာအသက်29နှစ်အရွယ်လူမဲအမျိုးသား Tyler Nicholas ကိုဝိုင်းရိုက်ခဲ့ကြတဲ့ရဲအရာရှိ6ယောက်ကိုရဲတပ်ဖွဲ့ကစီးမြင်အရာအရေးယူလိုက်ပါတယ်။သူတို့ထဲကရဲအရာရှိ Preston Hamphill ကိုအလုတ်ကထုတ်ပယ်လိုက်ပေမလို့ရာဇဝတ်ပြစ်မှုတစ်ခုနဲ့မှတရားစွဲရတော့မရှိသေးပါဘူး။ Nicholas ကိုရိုက်နဲ့ဖမ်းဆီးတဲ့နေရာမှာရဲအရာရှိ Hamphill ဘလို့ပါဝင်ပတ်သက်နေတယ်လဲဆိုတာ Memphis ရဲဌာနကမထုတ်ပြန်ပါဘူး။ကြံရဲအရာရှိ9ဦးကိုတော့မကြံရွယ်တဲ့လူတပ်မှုအပြင်းအထန်နာကျင်စေမှုကျင့်ဝတ်စည်းကမ်းနဲ့အညီမဆောင်ရွက်မှုအပါအဝင်အခြားဆွဲချက်တွေနဲ့တရားစွဲဆိုထားတာပါဒီရဲအရာရှိ9ဦးစလုံးတို့ကလည်းလူမဲတွေဖြစ်ပြီးတော့ယာရုကထုတ်ပယ်ခံထားရပါတယ်တောက်ကြနေကထုတ်ပြန်လိုက်တဲ့ဗီဒီယိုမှာတော့ဒီလအစောပိုင်းမှာရဲအရာရှိ9ယောက်ကနီကိုလတ်ကိုရဲဆက်ဆက်ဝိုင်းပြီးတော့ရိုက်နဲ့နေတာကိုတွေ့ရပါတယ်မစင်မချင်းကာမောင်းမှုနဲ့နီကိုလတ်ကိုကားရက်ခိုင်းပြီးတဲ့နောက်အခုလိုဝိုင်းပြီးတော့ရိုက်ကြတာပါအဲ့ဒီလိုဒဏ်ရာတန်းချက်တွေနဲ့ပဲ3ယောက်အကြာမှာနီကိုလတ်တေးဆုံးသွားပါတယ်ရဲတွေရဲ့ကိုမာတက်ဆင်ထားတဲ့ဗီဒီယိုကင်မရာမှတ်တမ်းပုံတွေအရာလဲကျနေတဲ့နီကိုလတ်ကိုဝိုင်းချုပ်ထားပြီးတော့ရရဆက်ဆက်ရိုက်နဲ့ကန်ကြောက်တာနံပါတ်ထုတ်တယ်နဲ့ရိုက်တာကိုလည်းတွေ့ရပါတယ်တကင်းနေမနဖတ်ထိတ်တန်းရောက်တဲ့နေ့ကတော့ကိုအောင်လင်းဦးနဲ့ကျွန်မအနောင်လောက်ကြီးညာပေးခဲ့တာပါရှင် VOA American တန်းရဲ့ဒီကနေ့မနက်ခင်းအစီအစဉ်တွေကို line to meter 3048နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နေ့အတွင်းလူပေါင်း2900နီးပါးအသက်ခံခဲ့ရပြီးတော့အဲ့ဒီအထက်က900ကျော်ဟာစစ်တပ်ရဲ့အကျဉ်းထောင်တွေမှာတေဆုံးခဲ့တာလို့ယုံကြည်ရတဲ့အကြောင်းကုလသမဂ္ဂအရာရှိတွေကပြောပါတယ်စစ်တပ်ရဲ့ထိုးစစ်အတွင်းအများပိုင်းအရဖက်အစအဦးတွေအိုးအိမ်စာတင်ကျောင်းနဲ့စေခံတွေအပါအဝင်ဘာသာရေးဝတ်ပြုစုတောင်းရနေရစုစုပေါင်း3,400လောက်မိရှုဖြစ်စီခံရတဲ့အကြောင်းလည်းပြောပါရယ်စစ်အာဏာသိမ်းမှုနဲ့အတွင်းမြန်မာနိုင်ငံအခြေအနေလှုပ်ခွင်းရေးဆိုင်ရာကုလသမဂ္ဂရုံးရဲ့ပြောဆိုချက်တွေကိုကိုသိန်းထက်ဦးကစူးစီးတင်ပြထားပါရယ်ရှင
်တကအနာသိခဲ့တာနည်းနည်းကြာလာတဲ့အချိန်မှာမြန်မာနိုင်ငံရဲ့ကြက်တဲတွေမယုံနိုင်လောက်ဆိုးဝါးသောအခြေအနေကိုရောက်သွားခဲ့တဲ့အကြောင်းပြီးခဲ့တဲ့တောက်ကြနေ့ဂျနီဗာမှာကျင်းပတဲ့လူခွေဆန်ရကုလသမဂ္ဂရုံရဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂတာဝန်ရှိသူတွေပြောဆိုကြပါတယ်ပြီးခဲ့တဲ့နည်းနည်းအတွင်းစစ်သားတွေရဲ့လက်ချက်နဲ့ဒေဆုံးတဲ့အချက်သားရေးအတွက်ခံမှန်းချေကိုကုလသမဂ္ဂရာရှိတွေကထုတ်ပြန်ပြီးအဲ့ဒီအထက်မှာအချင်းတောင်တွင်အသက်ဆုံးရှုံးခဲ့သူတွေနဲ့ပတ်သက်လို့လူခွေဆန်ရကုလသမဂ္ဂရုံ OHCHR ရဲ့မြန်မာနိုင်ငံဆန်ရအသင်းကောင်းဆောင် James Roddy Herber ကအွန်လိုင်းကနေပြောဆိုသွားပါတယ
် I would just indicate that 767 out of that number of verified deaths you know the 2000
တေဆုံးတဲ့ဦးရေ2890ရဲမှာအကျဉ်းထောင်မှာတေဆုံးတယ်လို့အတည်ပြုလို့ရတာ969ယောက်ရှိပါတယ်28ရာဂိုင်းနှုန်းမှာအဲ့ဒီ28ရာဂိုင်းနှုန်းကျွန်တော်တို့တေချာပေါက်သိပါတယ်သူတို့တေဆုံးတဲ့နေရာနဲ့နံပါတ်တွေကိုအတိအကျကျွန်တော်တို့ပြောနိုင်ပါတယ်အဲ့ဒီ28ရာဂိုင်းနှုန်းဟာစစ်တပ်ရဲ့အကျဉ်းထောင်မှာတေဆုံးခဲ့တာပါဒါကအခြေအနေကိုအတိအကျသိရတဲ့အကြောင်းအရာပါလူတော်တော်များများကဒီပြိပခကြားမှာလမ်းပေါ်မှာပဲလူတွေဆန္ဒပြရင်ပြစ်တက်ခံခဲ့ရတာလို့ထင်နေကြတာပါအချင်းထောင်တွေထဲမှာဖမ်းဆီးခံရပြီးတေဆုံးခဲ့တဲ့သူတွေလည်းရှိနေပါတယ
်ဒီမိုကရေစီနီးကြအုပ်ချုပ်တဲ့အစိုးရကိုစစ်တပ်ကအာဏာသိမ်းခဲ့ပြီးနှစ်နှစ်ကြာမှတိုင်းပြည်ရဲ့အခြေတဲတွေဖက်ပေါင်းစုဆိုးရုပ်ကြဆင်းသွားသလိုလူ့ခွင့်ရေးခြေနေတစ်ခုလုံးလည်းအဆုတ်ရုပ်ဆုံးနေထားကိုရောက်သွားခဲ့တဲ့အကြောင်း UNHCR ရုံပြောခွင့်ရဂျယ်ရမီလော်ရန့်စ်ကပြောဆိုပါတယ်စစ်တအားနာသိမှုနောက်ပိုင်းကစလို့နိုင်ငံရေးစီးပွားရေးလူမှုရေးရှင်ကျေးမှုစသဖြင့်နယ်ပယ်ဆုံးမှလူခွင့်ရေးချင်းနေတိတသာဆိုးဝါးသွားခဲ့တဲ့အကြောင်းသူကပြောဆိုပါတယ်သူတို့ဖြင့်ရက်သားတွေပေါ်ကျွလွန်တဲ့စစ်တပ်ရဲ့ရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေပိုပြီးဆိုးဝါးခဲ့တဲ့အကြောင်းထောက်ပြပြောဆိုသွားပါတယ
် Despite clear legal obligations for the military to protect civilians in the conduct of hostility
ပြိပခနဲ့တိုက်ခိုက်မှုတွေကြားစစ်တပ်အနေနဲ့အရသားတွေကိုတရားဥပဒေအရအကာအကွယ်ပေးရမှာဖြစ်ပေမဲ့လည်းတပ်ဆိုင်ရာစည်းမျဉ်းတွေနိုင်ငံတကာဥပဒေတွေကိုဒီဇိုင်းမမတ်မတိကျိုးကျွန်ပြုခဲ့တာလိလူရှုခဲ့တာတွေတွေ့ရပါတယ်ဒီလိုဥပဒေတွေကိုစင်ကျင်လိုက်နာရမယ့်အစားအရသားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာတွေ့ရပါတယ်ပြစ်မှတ်ထားတိုက်ခိုက်တာဘယ်သူဘဲဝါမခွဲကြဘဲလက်နက်ကြီးတွေအမြောက်တွေနဲ့ပြစ်ခတ်ခဲ့တာလေချောင်းကနေထိုးစစ်ဆင်တာဥပဒေမဲ့တပ်ဖြတ်တာနှိမ့်ဆက်ညှင်းပန်းတာရွာလုံးကျွတ်မီးရှို့တာတွေကျူးလွန်ခဲ့ပါတယ
်လက်ရှိမြန်မာနိုင်ငံရဲ့အကြက်တဲ့ဆုံးသက်ဖို့ဆိုရင်လူခွင့်ရေးကိုလေးစားဖို့မဖြစ်မနေလိုအပ်တဲ့အကြောင်းနဲ့မြန်မာစစ်တပ်ဗိုလ်ချုပ်တွေဆယ်စုနှစ်ကြီးကျင့်သုံးခဲ့တဲ့အကြမ်းဖက်ရက်စက်တဲ့တပ်ဖွဲ့တွေကိုတုံ့ပြန်သူတို့သာပဲတမ်းပြီကိုအုပ်ချုပ်နိုင်နေဆိုတဲ့စနစ်ကိုအဆုံးသက်ဖို့လိုတယ်လို့ဂျယ်ရမီလော်ရန့်စ်ကပြောပါတယ်မြန်မာရေးရှေ့တော်အောင်နိုင်ငံတွေနဲ့ပုံသဘောတူညီချက်တွေရယူပြီးကြားဝင်ဆောင်ရွက်ခဲ့ပေမဲ့အကောင့်ထင်မဖော်နိုင်သေးတာကိုလည်းသူကအခုလိုထောက်ပြပါလေ
Two of the critical conditions that were agreed to cease all violence and
တိတ်ကိုအရေးကြီးတဲ့အကြောင်းအရာတွေဖြစ်တဲ့သဘောတူခဲ့တဲ့နှစ်ချက်ကအကြမ်းဖက်မှုတွေရပ်ဆိုင်းပြီးလူသားချင်းစာနာမှုအကူအညီတွေပေးခွင့်ပြုဖို့ပါဒီအနေအထားကိုမရောက်နိုင်သေးပါဘူးတကယ်တမ်းကျတော့အခြေအနေတွေကပြောင်းပြန်ဖြစ်နေပါတယ်အကြမ်းဖက်မှုတွေကထိမ့်မနိုင်တဲ့အခြေအနေကိုရောက်နေပြီးလူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကလည်းအကြီးအကျယ်ကန့်သက်ခံနေရပါတယ
်။နှစ်နှစ်အတွင်းရပ်သားပြည်သူတွေရဲ့စာအုပ်တွေ၊နေအိမ်တွေ၊စည်းကမ်းတွေ၊စာတင်ကျောင်းတွေနဲ့ဝေးပြူစုဆောင်ရနေရာတွေ3,000-4,000ကျော်မိရှုပ်ဖြစ်စီခံခဲ့ရတယ်လို့လည်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂယုံကပြောပါတယ်။ကြေးရွာတွေမှာစစ်တပ်ကဝင်လာတော့မယ်ဆိုရင်အင်တာနက်၊တယ်လီဖုန်းတွေဖြတ်တောက်ပြီးပြင်ပနဲ့ဆက်သွယ်ဖြတ်တောက်ခဲ့တဲ့အကြောင်းနဲ့ရွာသားတွေကိုအကာအကွယ်အဖြစ်သုံးချခဲ့တာတွေရှိတဲ့အကြောင်းလူခွေဆိုင်ရာကုလသမဂ္ဂရုံးရဲ့မြန်မာနိုင်ငံဆိုင်ရာအသင်းကောင်းဆောင် James Rory Haber ကပြောပါတယ
် Cut off lines of communication throughout the country
in ပထမဆုံးကရွာတွေကိုပြင်ပနဲ့အဆက်အသွယ်လုံးဝဖျက်လိုက်ပါတယ်သူတို့တတ်မှတ်တဲ့ခြေရွာကအရက်သားတွေကိုတခြားနဲ့အဆက်အသွယ်လုံးလို့မရတော့ပါဘူးစစ်တပ်ကလာနေတဲ့ရွာတွေဝယ်လာမယ်ဆိုတဲ့ကြိုတင်သတိပေးချက်လုံးဝမရှိပါဘူးဒီတော့ရွာသားတွေပြိမ့်မိပြီးအဖမ်းခံရမယ့်အခြေအနေကိုရောက်သွားပါတယ်စစ်တပ်ကပြစ်မှတ်ထားတဲ့လက်နက်ကင်အဖွဲ့တွေကပြန်ပစ်ပြီးတော့အပြန်အလှန်ပစ်ခတ်ကြတော့အဲ့ဒီအထက်မှာအရက်သားတွေကပိတ်မိနေပါတယ်။အဲ့ဒီပိတ်မိနေတဲ့အရက်သားတွေကိုစစ်တပ်ကဖမ်းပြီးလူသားဒိုင်းအဖြစ်အသုံးချတော့တာပါပဲ
။မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ့်ပြီးနှစ်နှစ်တာကာလအတွင်းဥပဒေမဲ့ဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်တာတွေဇက်တိုက်လုပ်နေတဲ့အတွက်မြန်မာရေးကဘာလုံးဆိုင်ရာလှုပ်ရှားမှုကိုအရှိန်မြှင့်လှုပ်ဆောင်ဖို့ Amnesty International နိုင်ငံတကာလူငင်းချမ်းသာဝင်အဖွဲ့ကြီးကလည်းတောင်းဆိုလိုက်ပါတယ်။လူခွေဆိုင်ရာကုလသမဂ္ဂရုံးရဲ့ပြောခွင့်ရဂျယ်ရမီလော်ရန့်စ်ကလည်းမြန်မာပြည်သူတွေကိုကာကွယ်ပေးဖို့အတွက်နိုင်ငံတကာအနေနဲ့တင်ကြီးတကျွတ်ထဲရေးယူဆောင်ရွက်ဖို့လိုတဲ့အကြောင်းထောက်ပြပြောဆိုသွားပါတယ်
။ Last month, the Security Council united to adopt a pathbreaking
ပြီးခဲ့တဲ့လကပဲကုလသမဂ္ဂလုံခြုံရေးကောင်စီကအကြမ်းဖက်မှုတွေအဆုံးသတ်ပြီးတခြားအရေးကြီးတာတွေလှုံ့ဆော်ဖို့တောင်းဆိုတဲ့တမိုင်းဝင်ဆုံးဖြတ်ချက်ကိုချမှတ်ခဲ့ပါတယ်။အခုချိန်ဟာမြန်မာနိုင်ငံအတွင်းတပ်ဖြတ်မှုတွေအဆုံးသတ်ဖို့ပြည်သူတွေကိုကာကွယ်ဖို့နဲ့ကုလသမဂ္ဂဗရင်ရှင်စာတမ်းပါလူအခွင့်အရေးတွေကိုလေးစားလိုက်နာဖို့ကမ္ဘာကတညီတညွတ်ထဲအားလုံးအရေးယူဆောင်ရွက်ရမယ့်အချိန်ဖြစ်ပါတယ
်စစ်ကောင်စီဘက်ကတော့ကုလသမဂ္ဂကထုတ်ပြန်တဲ့ကိန်းဂဏန်းတွေဟာအခြေအမြစ်မရှိဘူးဆိုပြီးညှင်းပယ်လေးရှိသလိုဖက်လိုက်ပြီးတစ်ဖက်သက်စီရင်ခံစာတွေကို ိုးကားထားတာလို့တုံ့ပြန်လေးရှိပါတယ်။လူခွေဆန်ရကုလသမဂ္ဂယုံကတော့နှစ်နှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးစိုးရိမ်ကျဆင်းတာတွေစက်တိုက်ကြုံနေရပြီးလူဦးရေတဝက်ကျော်ဟာစီးရဲမွဲတည်တယ်လို့သတ်မှတ်ခံရတဲ့အဆင့်အောက်ကိုရောက်နေတဲ့အကြောင်းထောက်ပြပြောဆိုထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းမှာအိုးမဲ့အိမ်မဲ့အတီးဒုက္ခရောက်တဲ့သူတသန်းနှစ်သိန်းလောက်ရှိပြီး9000လောက်ကတိုင်းပြည်ကနေထွက်ခွာသွားခဲ့ကြတဲ့အကြောင်းကိုလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာ။
အခုကြားခဲ့ရတာကတော့စစ်အာဏာသိမ်းမှုနဲ့အတွင်းမြန်မာနိုင်ငံအခြေအနေလှုပ်ခွင့်ရေးဆန်ရကုလသမဂ္ဂရုံးရဲ့ပြောဆိုချက်တွေကိုကိုသိန်းထိုက်ဦးကစူးစီးတင်ပြသွားတာပါရှင
်။စစ်အာဏာသိမ်းနှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံရေးစီးပွားရေးလူရေးအခြေအနေကုလသမဂ္ဂပါဝင်နိုင်ငံတကာရဲ့တော်ပြမှုဆက်ရကဏ္ဍအထူးစီစဉ်တယ်လို့ဇန်နဝါရီ26ရက်နေ့ဒီဝါရီတစ်ဆက်ပြီးမှဖြစ်ပါတယ်။
ပြောအေမာပိုင်းရဲ့အင်္ဂါနေ့မနက်အစီအစဉ်ကိုဆီတော်ထုတ်လည်နေပါတယ် Crossback မြန်မာဆိုင်ရာတင်ပြပေးပါတယ်ထိုင်းနိုင်ငံတောင်ပိုင်းထိုင်းမြန်မာနယ်စပ်ရန်ကုန်မြို့ကြီးကျက်ရဲ့အချုပ်ခန်းမှာထိန်းချုပ်ခံထားတဲ့လူရက်စစ်မြန်မာ600ဦးနေရက်ပြန်နိုင်ရေးအတွက်ဇန်နဝါရီလ28ရက်နေ့ကဆန္ဒပြခဲ့ပါတယ်အဲ့ဒီလိုဆန္ဒပြပွဲပေါပေါက်လာပြီးတော့နေရက်အကြာဇန်နဝါရီလ30ရက်နေ့မှာတော့မြန်မာတန်ယုံကတန်အရာရှိတွေဆွေးနွေးညှိနှိုင်းပြီးသူတို့ကိုတုံ့တုတ်ခွဲပြီးတော့နေရက်ပြန်မိုးပေးဖို့အစီအစဉ်ဆောင်ရွက်နေပါတယ်မအေးမာကတင်ပြပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်ရန်ကုန်မြို့ကလူဝင်မှုကြီးကြပ်ရေးအချုပ်ထောင်မှာရှိတဲ့ယာနဲ့ချီရှိတဲ့လူရက်စစ်ပြီးနေရက်မပြောင်းရသေးတဲ့မြန်မာအစင်းသားတွေဟာဇန်နဝါရီလ28ရက်နေ့မနေ့မှဆန္ဒပြခဲ့ကြပြီးတဲ့နောက်သူတို့ဟာနေရက်ပြန်နိုင်ရေးအတွက်ဗန်ကောက်မြို့မြန်မာတန်ယုံကအလုသမာတန်ယာရှိကစီစဉ်ဆောင်ရွက်နေပါတယ်။အလုသမာတန်ယာရှိဦးတေအောင်ကရနောင်းလဝကအချုပ်ထောင်ကတာဝန်ရှိသူတွေဆန္ဒပြသူတွေကော့တောင်းမြို့ကတာဝန်ရှိသူတွေနဲ့ညှိနှိုင်းတိုင်ပင်ပြီးလူရက်စစ်တဲ့မြန်မာနိုင်ငံသား600ကိုတုံ့တုတ်ခွဲပြီးနေရပြန်ဖို့ပေးမှဖြစ်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။မနေ့ကတော့အလုသမားဆိုင်ရာစစ်ဆေးမှာသူတို့ကြီးညာထားတာအဲဒီအယောက်600တူဒီဟိုကသူကအခုပထမဆုံးအရင်ဆုံးတတ်တော့အရင်လုံးမပြီးရခါကျတော့အနေကြမ်းနေဒီအကုန်လုံးကိုပြန်ပြီးတော့ပို့ပေးသွားမယ်။အဲဒီအထက်ကလူတွေနဲ့အကုန်လုံးဒီကနေပတ်သက်ပြီးတော့ကိုကျင်းနေတယ်ဆိုတဲ့အကြောင်းအဲအကျမ်းလေးတော့ကြည့်လိုက်တယ်ကျွန်တော်ကဗန်ကောက်မှာဟောက်ကန်ရောပဲသူတို့အတုလိုက်ခွဲပြီးတော့နော်ဟိုဘက်ကလည်းဒီကော့တောင်းမဲ့ဆမ်းမဲ့ပဲသူတို့ဆွေးနွေးထားပြီးပြီဆွေးနွေးထားပြီးတဲ့အတွက်မလို့အခုတော့ပထမဆုံးတော့ကနေရာဝင်းကျလာမသိဘူးပထမတော့ပြီးတဲ့အခါကျမှနောက်နောက်ဆုံးကိုအဲ့လိုကိုဖတ်ပြီးတော့ပြင်မယ်ပေါ့နော်ဟုတ်တယ်ကျင်းသားတွေလည်းတရားကိုကျင်းသားတွေလည်းဒီကနေ့ပတ်သက်ပြီးတော့ကျင်းနေကျင်းနေတယ်သူတို့အနေနဲ့လိုတောင်းဆိုတာခါတွေဥမာဟိုဘာလဲဆိုစာရွေးရေးတာခါတွေပါဘုံလုံးပြန်လေရုပ်ပေးပြီးတော့ပြေးရေပေါ့နော်အာညာလုံးသူတို့ပြန်ပို့ပေးမယ်ဆိုတော့
နောက်ဘက်ကအချုပ်ထောင်ထဲမှာရှိတဲ့မြန်မာ600တဲကမြန်မာ200ကျော်ကိုတော့ဖေဖော်ဝါရီလ2ရက်နေ့မှာစတင်လွှတ်ပေးပြီးနေရက်ပြန်ပို့ပေးမှာဖြစ်တယ်လို့ဖေဖော်ဝါရီလ10ရက်နေ့နဲ့15ရက်နေ့မှာလဲနောက်ထပ်ကျန်နေသူတွေကိုဆက်ပြီးတော့ပို့ဆောင်ပေးမှာဖြစ်တယ်လို့လဲဆိုပါတယ်ထိမ့်သိမ့်ခံရသူအများစုဟာထိုင်းတောင်ပိုင်းအချင်းထောင်ကနေလူရဲစီလို့မြန်မာပြည်ကိုပြန်ဖို့အတွက်ရနောင်းလာဝကမှပြည်တော်ပြန်ဖို့စောင့်ဆိုင်းနေကြပေမဲ့ရက်ရှည်ဆက်လက်ထိမ့်သိမ့်ခံနေရတာပါသူတို့တွေဟာကိုဗစ်ကပ်ဘေးကာလကစပြီးမြန်မာဘက်ကလက်ခံနိုင်တဲ့အရေအတွက်ပေါ်မူတည်ပြီးလူစုခွဲပြီးတစ်လကိုတစ်ချိန်နှစ်ချိန်ခန့်သာလူအကန့်အသတ်နဲ့ပြန်ဖို့ပြနေတာကြောင့်ကြံ့ကြာမှုတွေဖြစ်ပြီးအချုပ်ထောင်ထဲမှာ6လလောက်ထိဆက်ပြီးတော့နေထိုင်နေရပါတယ်ဒီအတွက်ကြောင့်လူရဲစီတဲ့မြန်မာတွေဟာပြီးခဲ့တဲ့နှစ်ကလည်းဆန္ဒပြခဲ့ကြပြီးမှပြန်ပို့ပေးခဲ့တာတွေရှိခဲ့ပါတယ်အခုလည်းဆန္ဒပြမှုတွေဖြစ်ပြီးမှဒီလူတွေကိုအစုအဝေးနဲ့မြ мян ဆန်းဆန်းပြန်ပို့နိုင်ဖို့အတွက်စီစဉ်ခဲ့တာဖြစ်ပါတယ်ရှင
်မအေးမထိုင်းကနေတရင်ပေးပို့သွားတာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနဲ့မနေ့ခင်စီစဉ်တွေကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အဂတိလိုက်စားမှုဟာဘေးဆိုးတစ်ခုဖြစ်ပါတယ်အဂတိလိုက်စားမှုကယုံကြည်မှုကိုပြတ်ပြားစေပြီးတိုးတက်မှုကိုအားနည်းစေတယ်လို့ဒီမိုကရေစီအခြေခံအဆောက်အအုံတွေပေါ်မှာအယုံကြည်ကင်းမဲ့တာနဲ့စီးပွားရေးတိုးတက်မှုအတွက်အတားအဆီးဖြစ်စေပါတယ်အဂတိလိုက်စားမှုကနေကုံစင်းနှုံးမြင့်မာတာအများပြည်သူအတွက်ရင်းနှီးမြှုပ်နှံမှုတိတ်မရှိတော့တာနဲ့တဘာဝဝန်းကျင်ဆိုင်ရာဆုတ်ယုတ်မှုတွေပါရှိလာတာကြောင့်နောက်ဆုံးမှာပြည်သူတွေပဲဒဏ်ခံကြရတာဖြစ်ပါတယ်။ အောက်ရီလိုက်စားမှုလို့ပြောလိုက်ရင်အများစုကတော့တခုခုလိုချင်လို့လက်ပေးတာဒါမှမဟုတ်ငွေရုပ်ကင်ထားတဲ့အရာရှိတွေကိုမြင်လာပြီးပုံဖော်ချပါတယ်ဒါပေမဲ့အောက်ရီလိုက်စားမှုဟာအာဏာရှင်တွေကသူတို့နိုင်ငံဘန်ဒါကိုခိုးယူပြီးသူတို့ကြွယ်ဝအောင်လုပ်တာမျိုးမဟုတ်တော့ပဲအုပ်ချုပ်မှုစနစ်တစ်ခုလုံးကိုပါဝင်လာစေပြီးသူတို့ကိုပံ့ပိုးပေးသူတွေရဲ့အကူအညီနဲ့တခြားနိုင်ငံတွေအထိပါပါဝင်လာစေတယ်လို့အမေရိကန်အစိုးရနိုင်ငံတကာအထောက်အကူပေးရေးအဖွဲ့ USAID အဖွဲ့တာဝန်ခံ Samantha Power ကပြောပါတယ
် It's about taking advantage of an opaque global financial system to pillage on a grand international scale
ဝင်လင်းမှုရှိတဲ့ကမ္ဘာငွေကြေးစနစ်ကိုခွင့်ကောင်းယူပြီးသူတို့ကြွယ်ဝရေးအတွက်နိုင်ငံတကာအတိုင်းအတာနဲ့ပါလူယူဖို့သူတို့ကိုနောက်ွယ်ကပံ့ပိုးနေသူတွေရဲ့လုပ်ငန်းအကူအညီတွေနဲ့လုပ်နေကြတာပါဒါအပြင်လက်ပေးပြီးတော့တခြားနိုင်ငံတွေရဲ့နိုင်ငံရေးနဲ့မူဝါဒဆိုင်ရာတွေမှာလွှမ်းမိုးဖို့ကြိုးစားသလိုအဖွဲ့အစည်းမျိုးစုံကိုဩဇာလွှမ်းမိုးဖို့နဲ့ကမ္ဘာအနေအထားကိုပုံသွင်းဖို့ကြိုးစားနေကြတာပါအ
င်အားကြီးအိန္ဒိယနိုင်ငံရဲ့အကူအညီနဲ့ရွေးကောက်တင်မြှောက်ထားတဲ့အောက်ရီလိုက်စားတဲ့နိုင်ငံရေးသမားကသူ့ရဲ့ယာရုကိုအတုံးချပြီးစီးပွားရေးကဏ္ဍအားလုံးမှာအောက်ရီလိုက်စားမှုအမြင့်တွယ်မဲ့စနစ်တစ်ခုကိုဖန်တီးတာဖြစ်ပါတယ်ဒီအတွက်သူပြန်ရတာကတော့သူ့အတွက်အကူအညီပေးသူကိုအမျက်ထုတ်ခွင့်ပေးရတာဖြစ်တယ်လို့သူ့ကိုထိန်းချုပ်ခွင့်လဲအတိုင်းအတာတစ်ခုအထိပေးရတာပါခစ်တဲ့အောက်ရီလိုက်စားမှုမှာတော့နိုင်ငံရခြားမှာနိုင်ငံရေးအရာအကျိုးမြတ်ရစေမဲ့စနစ်ကျမှုလွယ်ကူချောမောစေမှုနဲ့အရေးပါမှုဆိုရဲအရေးသွေးတွေရှိတဲ့အဂတိလိုက်စားမှုမျိုးဖြစ်နေတယ်လို့လဲဆမန်သာဘောဝါကပြောပါတယ
် The UN estimates that corruption costs the developing world $1.26 trillion each year
ဖွင့်ကြိုးစားကမ္ဘာမှာတစ်နှစ်ကိုအဂတိလိုက်စားမှုကအမေရိကန်ဒေါ်လာ 1.26 trillion လောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်ဒါဟာဖွင့်ပြိုးရေးအတွက်တရားဝင်ပေးအပ်တဲ့အကူအညီပေးငွေအလုံးရဲ့ကိုးစားဖြစ်ပါတယ်တစ်နှစ်ကို6ဆလောက်ကိုရှိနေတာပါ
ဒါကိုတုံ့ပြန်ဆောင်ရွက်ဖို့အတွက်ခေတ်သစ်အဂတိလိုက်စားမှုကိုရင်ဆိုင်ဖို့အမေရိကန်အစိုးရကချင်းကပ်ပုံကိုပြောင်းလဲလိုက်တယ်လို့လည်းပြောပါတယ်
။ First, we want to reduce opportunities for corruption in the first place, both domestic and transnational. Second,
ပထမအနေနဲ့ကတော့ပြည်တွင်းမှာရောနိုင်ငံတကာမှာပါအဂတိလိုက်စားနိုင်မဲ့အခွင့်အလမ်းတွေကိုကျမတို့ကရှော့ချဖို့ပါ။ဒုတိယကတော့အဂတိလိုက်စားမှုပေါ်ပေါက်လာနိုင်တဲ့နေရာတွေတိုးမလာအောင်တားဆီးဖို့လုပ်ကြရမှာပါ။အဲ့ဒီမှာနိုင်ငံဆောင်မှာလှုပ်ဆောင်နေတဲ့ရှုပ်ထွေးတဲ့အဂတိလိုက်စားမှုတွေကိုဖော်ထုတ်နိုင်တဲ့ကမ္ဘာကွန်ရက်တွေကစုံစမ်းထောက်လှမ်းတဲ့သတင်းတောက်တွေနဲ့တွက်ကြလှုပ်ရှားသူတွေကိုရန်ပုံငွေချထားပေးတာလည်းပါဝင်ပါတယ်။တတိယအချက်အနေနဲ့အဂတိမလိုက်စားဘဲကောင်းတဲ့အမှုကျင့်တွေအတွက်စုချီးမြှင့်တာမျိုးပါ။လူထုဝန်ဆောင်မှုလုပ်ငန်းမှာအဂတိမလိုက်စားတဲ့သူတွေကိုစုချီးမြှင့်တာပုဂ္ဂလိကလုပ်ငန်းခေါင်းဆောင်တွေကိုလည်းအဂတိလိုက်စားတာထက်မလိုက်စားအောင်လုပ်မဲ့ဆုံးဖြတ်ချက်တွေချစေတာမျိုးဖြစ်ပါတယ်။
အဂတိလိုက်စားသူတွေဟာသူတို့နီးသူတို့ဟန်နဲ့ဆက်ပြီးအဂတိလိုက်စားဖို့လှုပ်ဆောင်တတ်ပါတယ်။အဂတိလိုက်စားမှုတိုက်ဖြတ်ရေးအတွက်အဂတိလိုက်စားတဲ့အစိုးရတွေကိုအမြင့်လန့်ခြေဖြတ်ဖို့ရလာတဲ့တမိုင်းပြည့်အချိန်တွေပေးနေတာကိုတုံ့ပြန်ရေးအတွက်ကောင်းမြတ်တဲ့ပြည်သူတွေကိုရေကန်မြေကန်ကောင်းတွေချပေးဖို့အတွက်တန်တိထန်ချထားကြတဲ့ American ပြည်ထောင်စုရဲ့မိတ်ဆွေတွေကိုဖိတ်ခေါ်လိုက်ပါတယ်။
အမေရိကန်ဆူရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြီးပါပြီ
။အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါရရှင်။သတရှင်များရှင် VOA ကထုတ်လွှင့်ထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ website စာမျက်နှာမှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့ကြာမာရေးသိပ္ပံနဲ့နေပညာအမျိုးသမီးဘလော့ဂါတွေပြောသမျှမြမအရေးသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေကိုလည်း VOA ရဲ့ website စာမျက်နှာမှာပြန်လည်ကြည့်ရှုနာဆင်နိုင်ပါတယ်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေညှော်လင့်ချက်တွေပိုကောင်းတဲ့မက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အသံကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းမတော်သားရှင်များရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းတူမီတာ30နဲ့လိုင်းတူမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့သတင်းထောက်မဆုစီးပွားရေးလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမတိုက်ခင်အခုအရင်ဆုံးတော့ဒီသတင်းထောက်မဆုကိုစချင်ပါတယ်။စစ်ကောင်စီကသူတို့စီစဉ်နေတဲ့ရွေးကောက်ပွဲကိုဒီနေ့ထက်ကျင်းပဖြစ်မယ်ဆိုတော့တအားမပြောနိုင်သေးဘူးလို့တုံ့ပြန်ချပါတယ်။စစ်ကောင်စီကလုပ်မဲ့ရွေးကောက်ပွဲကိုလည်းလက်မခံဘူးဆိုပြီးတော့စစ်အာဏာရှင်တော်လှန်ရေးအင်အားစုတွေနဲ့နိုင်ငံတကာကပြောထားကြပါတယ်။ဒီတော့ရွေးကောက်ပွဲအလားအလာဘယ်လိုရှိပါသလဲ။ရန်ကုန်ကနေတင်ထောင်မဆုပေးပို့ထားပါတယ်ကိုသားညိုကဆက်ပြီးပြောပြမှာပ
ါ။အလားတင်ထားတဲ့ညိုကစစ်တပ်ဟာခုနှစ်2023ထဲမှာရွေးကောက်ပွဲလုပ်နိုင်မှုအတွက်နှစ်ဆပိုင်းကလေးကကြိုးပမ်းနေပြီးတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လှိုင်ရဲ့နှစ်သက်ကူနှုတ်ခွန်းဆက်စကားမှာလဲလက်နက်ကင်ပြိပခါတွေကိုဖြည့်ရှင်းနိုင်လို့ရှိရင်တိုင်းသားတွေနဲ့တိုင်းသားဒေသတွေရဲ့အခွင့်အရေးပို့ပြီးတော့ဆောင်ရွက်နိုင်မှာဖြစ်တဲ့အကြောင်းနောက်တိုင်းသားတွေရဲ့ဒီမိုကရေစီအခွင့်အရေးမဆုံးရှုံးစေဖို့နိုင်ငံအနှံ့မှာရွေးကောက်ပွဲကျင်းပဖို့ဆောင်ရွက်နေတဲ့အကြောင်းထည့်သွင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းစစ်ကောင်စီပြောခွင့်ရသူကတော့ဒီနှစ်ထဲမှာအထူးထူးရွေးကောက်ပွဲကျင်းပဖြစ်ဖို့ဆိုတာတတ်မပြောနိုင်သေးဘူးလို့ VOA ကိုပြောပါတယ်။ရွေးကောက်ပွဲကျင်းပနိုင်မယ်မကျင်းပနိုင်ဘူးဆိုတာကိုပြောဖို့အတွက်စောလုံးတဲ့အခြေအနေမျိုးဖြစ်တယ်လို့သူကဆိုပါတယ်။
ကျိုးသားလှုပ်ဆောင်လျက်ရှိတယ်လို့ကျွန်တော်ပြောခြင်းမှဖြစ်ပါတယ်။အဲကြတဲ့မှာအဖြစ်အမောက်လုပ်ငန်းတွေမျိုးစုံရှိတယ်။ကျွန်တော်တို့ရဲ့ရည်ရွယ်ချက်ဒီကျွန်တော်တို့ရဲ့ရည်ရွယ်ချက်ကျွန်တော်တို့ရဲ့လှုပ်ဆောင်ချက်ဒီပါဝသွားမလဲဆိုတော့ကျွန်တော်တို့ဒီဒါနိုင်ငံတော်ဝန်ကြီးချုပ်လက်ချောက်ကြဖြစ်တယ်။အကြမ်းလက်မရှိကျွန်တော်တို့ရွေးကောက်ပွဲလုပ်နိုင်အောင်လုပ်ပဲ။ကျွန်တော်တို့ဒီ2010ပြီးရင် 2015 2020ရွေးကောက်ပွဲတွေကျွန်တော်လုပ်ခဲ့တယ်။လုပ်ခဲ့တဲ့အခါမှာဒါ2010မှာ325မြို့နယ်လုပ်ခဲ့တယ်ဒါ2015မှာ323ပေါ့နော်အဲဒီဘက်မှာကြဒါဖြင့်ကျွန်တော်တို့ဒါကြောက်သွားတဲ့ဟာမျိုးရှိတယ်အဲလိုမျိုးရှိတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကတော့ပြည်သူလူထုအားလုံးဒီဒီမိုကရေစီအခွင့်အရေးကိုတန်းတူညီမျှကျွန်တော်တို့ခံစားဖို့ရှိတယ်မိမိရဲ့ဆန္ဒဖော်ထုတ်မှုပေါ့နော်မိမိရဲ့မဲပေးဆန္ဒဖော်ထုတ်မှုကိုပြည်သူတွေအားလုံးပြတ်ပြတ်နတ်နတ်လှုပ်ဆောင်ရမယ်ဆိုကျွန်တော်တို့ဟာပေးနိုင်အောင်ဆိုတော့ကျွန်တော်ဆောင်ရွက်လျက်ရှိတယ်အဲလိုဆောင်ရွက်လျက်ရှိတဲ့နေရာမှာအဖြစ်လုပ်ငန်းတချို့လည်းရှိပါတယ်အဖြစ်လုပ်ငန်းတချို့ရှိတယ်ဆိုတာဒါညီနဲ့အတိုင်းပဲဖြစ်တယ် NGC ရပေးလို့ဖွဲ့တယ်ကျန်တဲ့ဟိုတချို့ပြည်ပနိုင်ငံအဖွဲ့တွေအတိမမီသူဆိုတဲ့အဖွဲ့တွေရှိတယ်ကျွန်တော်တို့အနေနဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လာပြီးကျွန်တော်တို့ရဲ့ကတိကဝတ်ထားတဲ့အတိုင်းဒါအခြေခံလိုအပ်ချက်တွေဖြည့်ဆည်းပြရမယ့်ဟာတွေကျွန်တော်လှုပ်ဆောင်နေရရှိရဲအဲလှုပ်လဲလှုပ်ဆောင်နေတယ်လို့ပဲကျွန်တော်ပြောချင်းဖြစ်တယ်
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီအစိုးရအဖွဲ့ဝန်ကြီးတွေနဲ့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုပြီးခဲ့တဲ့သတင်းနှောင်းပတ်ထဲပြောခဲ့တဲ့မေးခွန်းထဲမှာတော့မဲဆင်းတွေမှန်ကန်ဖို့နဲ့မဲဆန္ဒရှင်တွေချင်းချောက်ဖိအားပေးတာမခံရဘဲနဲ့မဲပေးနိုင်ဖို့ကြိုးပမ်းနေတဲ့ပုံမှာမူတည်ပြီးတော့ရွေးကောက်ပွဲကိုထပ်ပြီးတော့တုံ့တက်သွားမယ်လို့ပြောသွားခဲ့ပါတယ်။အခုလာမယ့်ရွေးကောက်ပွဲအတွက်စစ်ကောင်စီဘက်ကချမှတ်ထားတဲ့အစီအစဉ်နဲ့ပတ်သက်လို့လည်းဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောပါတယ်
။ကျွန်တော်အနေနဲ့ကတော့အာမခံရပြီးပြားဖြစ်တယ်။မြန်မာနိုင်ငံမှာပါတီတော်တွေမျိုးစီစဉ်နေခိုင်မာစေရေးပထမချက်ကျွန်တော်အာမခံထားတယ်။ဒုတိယချက်ကကျွန်တော်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံနဲ့ပြည်တော်စုတည်ဆောက်ရေးဒါကျွန်တော်အာမခံထားပြီးသားဖြစ်တယ်။အပြင်ကျွန်တော်တို့အနေနဲ့ဥရကျေငါရထဲမှာနောက်ဆုံးဥရကျေမှာဒါဒီပါတီတော်ဒီမိုကရေစီပေါ့နော်ဒီအရေးပေါ်ကာလပြဋ္ဌာန်းချက်တွေပြီးလို့ရှိရင်ပါတီတော်ဒီမိုကရေစီအထူးရေးကောက်ပွဲပေါ့ဒါလောက်ဆောင်မယ်ဆိုတဲ့အားမျိုးကျွန်တော်တို့ပြောထားပြီးသားဖြစ်တယ်။ကျွန်တော်တို့အနေနဲ့ဒါရေးကောက်ပွဲနဲ့ပတ်သက်ပြီးလိုအပ်လာတဲ့အချင်းချင်းတွေရေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဆောင်ရွက်ရမယ့်အခြေခံလိုအပ်ချက်တွေကိုကျွန်တော်တို့စူးစမ်းဆောင်ရွက်လျက်ရှိရ
စစ်ကောင်စီဘက်ကတော့လူရည်စင်းကောက်တာကိုမြို့လိုက်ဇန်နဝါရီလအစပိုင်းကနေအခုချိန်ထိဆက်ပြီးတော့လှုပ်ဆောင်နေပါတယ်စစ်ကောင်စီပြုလုပ်မဲ့ရွက်ောက်ပွဲမှာလူလူမပါဝင်ဖို့နဲ့အသိမှတ်မပြုကြဖို့ကိုလည်းရည်ရွယ်တိုက်တွန်းတဲ့ဆန္ဒပြပွဲတွေကိုတိုက်ပွဲပြိခဒေသတွေတကတခုပြစ်တဲ့စကိုင်းတိုင်းအပါဝင်တချို့နေရာတွေမှာလည်းလှုပ်ရှားပြုလုပ်နေကြပါတယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကတော့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုကျဆင်းလာတယ်ဆိုပြီးတော့သတိပေးထားပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအစိုးရကိုဖြုတ်ချပြီးတော့စစ်တပ်ကအာဏာသိမ်းခဲ့ခြင်းကစပြီးမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိတဲ့နောက်အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေရင်ဆိုင်လာရတာကိုဥပမာအဖြစ်ကြည့်ပြီးတော့အရေးပါတဲ့တရားဥပဒေစိုးမိုးရေးကိုအလေးထားကြဖို့သတိပေးလိုက်တာပါ။အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းနိုင်ငံတကာအတိုင်းဝိုင်းအနေနဲ့အာဏာသိမ်းစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုလက်မခံဘူးပြီးခဲ့တဲ့ဩဂတ်စ်လကလေးကတိုက်တွန်းခဲ့ပါတယ်။အမေရိကန်နိုင်ငံရေးဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒရက်ရှိုးလေးကလည်း ဒင်းလူလာခွင့်မရှိတဲ့မြန်မာနိုင်ငံမှာထင်ရှားတဲ့အတိုက်ခံတွေကိုကျင်းချထားပြီးတော့အနာသိစစ်တပ်ကကျင်းပမဲ့ရွေးကောက်ပွဲဟာဒီလွတ်လပ်ပြီးတော့တရားမျှတမှုရှိမှာမဟုတ်တဲ့အတွက်အမေရိကန်ဘက်ကအတိမတ်ပြုမှာမဟုတ်ဘူးလို့ VOA သတင်းဌာနနဲ့တီးသန့်တွေ့ဆုံမေးမြန်းချိန်မှာဖြေကြားခဲ့ပါတယ
်။ Our position hasn't changed. These elections have no chance of being free and fair. It's a
ကျွန်တော်တို့အနေထားကပြောင်းလဲမရှိပါဘူး။ဒီရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတမှုရှိမဲ့အနေထားမဟုတ်ပါဘူး။စစ်ကောင်စီကသူတို့တရားဝင်ဖြစ်ရဲ့အတွက်စူးစမ်းနေတာသူတို့ခင်းတဲ့လမ်းကြောင်းဟာအဆင်ပြေတယ်ဆိုတာပြဖို့လုပ်နေတာကိုမြင်တာပါပဲကျွန်တော်တို့အများအသိကိုရှင်းပါတယ်လွတ်လပ်ပြီးတရားမျှတမှုရှိတယ်လို့သတ်မှတ်ထားတဲ့ရွေးကောက်ပွဲတစ်ခုဟာ2020နိုဝင်ဘာမှာကျင်းပခဲ့တယ်စစ်ကောင်စီကဒီရွေးကောက်ပွဲရလဒ်ကိုမကြိုက်ဘူးဒါကြောင့်2021ဖေဖော်ဝါရီတရက်မှာသူတို့အာဏာသိမ်းခဲ့တာပါအခုဆိုမြန်မာနိုင်ငံရဲ့တဝက်လောက်ကိုသူတို့ထိန်းချုပ်မထားနိုင်တဲ့အတွက်ဘယ်လိုလုပ်ပြီးရွေးကောက်ပွဲတွေကျင်းပမလဲတော့မသိပါဘူးထင်ရှားတဲ့အတိုက်ခံတိုင်းကိုထောင်ချထားပြီးလွတ်လပ်မျှတာတဲ့ရွေးကောက်ပွဲကျင်းပဖို့ဆိုတာမဖြစ်နိုင်ပါဘူး။နောက်တရင်လွတ်လပ်ခွင့်ကိုမှောင်ချထားပြီးတပ်ဖြတ်မှုတွေကျူးလွန်နေတာပါ။ဒါကြောင့်တကယ်လို့သူတို့ကလွတ်လပ်ပြီးတရားမျှတာတဲ့ရွေးကောက်ပွဲလုပ်ဖို့စူးစမ်းနိုင်တဲ့ထောင်ကျွန်တော်တို့ကသူတို့အယောင်ဆောင်နေတာတွေကိုမတိကျိုးကျုံလုပ်လို့မရပါဘူး
။မြန်မာနိုင်ငံဒေသတော်များများကဒီရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းရုံးတွေကိုမိုင်းထောင်ဖောက်ခွဲတာလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာတွေကြောင့်ဇန်နဝါရီလအတွင်းမှာစောက်အုံ73ခုနဲ့ရုံးသုံးပစ္စည်းတွေပျက်စီးဆုံးရှုံးပြီးတော့တဟအကြမ်းဖက်သမားတွေလက်ချက်ဖြစ်တယ်လို့စစ်ကောင်စီရဲ့ဇန်နဝါရီလ22ရက်နေ့ထုတ်ကြေညာချက်မှာဆွဆဲပြောထားပါတယ်။အကြမ်းဖက်ဖွဲ့တွေဖြစ်စစ်ကောင်စီကကြေညာထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ဒီ CRPH လွှတ်တော်ကုစားပြုကော်မတီတို့ကလည်း PDF ဆိုတဲ့နာမည်နဲ့အကြမ်းဖက်ဖွဲ့ဖွဲ့ပြီးတော့ပြည်သူတွေကိုအကြောင်းပြချက်မျိုးစုံနဲ့ဆွဆဲတပ်ဖြတ်နေတယ်ဆိုပြီးတော့စစ်ကောင်စီကထုတ်ပြန်ပါတယ်။စစ်တပ်အနာသိမိကာလနှစ်နှစ်နီးပါးကြာလာချိန်မှာဒလတ်ကိုင်ပြိပခါတွေကလည်းတစတဲ့တစပိုတိုးလာပြီးတော့ပြည်ရင်းမငြိမ်တက်မှုတွေကလည်းပိုဆိုးလာနေပါတယ်။ဒီလိုအချိန်မှာပဲအနာသိမ့်ထားတဲ့စစ်ကောင်စီကပြုလုပ်မဲ့ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုရှိမနေဘူးဆိုပြီးတော့ကန့်ကွက်လှုပ်ရှားတာတွေတောင်းဆိုတာတွေလည်းအခုချိန်ထိဆက်ပြီးတော့ရှိနေပါတယ်။စစ်ကောင်စီဘက်ကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့အသေးစိတ်ထုတ်ပြန်ပြောဆိုတာမရှိသလိုစစ်ကောင်စီပြောခွင့်ရသူကလည်းဒီနှစ်ထဲလုတ်ဖြစ်မဖြစ်ဘူးဆိုတာကိုတော့တတ်အံ့မပြောနိုင်ဘူးဆိုတာဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါရခင်ဗျာကျွန်တော်တားညူပ
ါအပတ်စဉ်တင်ဆက်နေကြသတင်းတော်မှတ်စုအပြီးမှာတော့မတ်တင်ကြီးထိုက်တင်ဆက်နေတဲ့စီးပွားရေးအစီအစဉ်ကိုဆက်ချင်ပါတယ်ဆစ်အနာတင်ပြီးတဲ့နောက်နှစ်နှစ်အကြာမြန်မာပြည်တွင်စီးပွားရေးလုပ်ငန်းတွေပြန်ကောင်းလာဖို့မျှဝေချက်နည်းနေပြီးတော့လက်တလောမှာတော့လုပ်ငန်းဆက်လက်ရှင်သန်ရပ်တည်နိုင်ရေးကူတာဦးစားပေးနေကြရပါတယ်ပြည်ရင်းစီးပွားရေးလုပ်ငန်းတွေနှိပ်ခွေသွားပြီးတော့အလုပ်ကံခွင်လန်းနည်းလာတာနဲ့အတူပြည်ပထွက်အလုပ်လုပ်ကြတဲ့မြန်မာလူငယ်ကျွမ်းကျင်လုပ်သားတွေလည်းတိုးလာနေပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်တင်ပြထားပါတယ်ရှင
်။ဆီယနာတိမ်မှုနှစ်နှစ်ပြည့်တော့မယ့်အချိန်မှာပဲရွေးကောက်ပွဲကျင်းပနိုင်ရေးကမတည်ကြဘူးလို့စစ်ကောက်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA မြန်မာပိုင်းကိုပြောဆိုလိုက်သလိုပဲအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကတော့စစ်ကောင်စီကကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲကိုအတိအမှတ်ပြုမှာမဟုတ်ကြောင်း VOE မြန်မာပိုင်းကိုပြောပါတယ်။နိုင်ငံရေးမရေရာမတည်ကြမှုတွေအတွင်းမြန်မာစီးပွားရေးလုပ်ငန်းရှင်တွေကြားမှာလည်းရှေ့လျှောက်စီးပွားရေးအခင်းအကျင်းကိုခံမှန်းဖို့ခက်နေကြပါတယ်
။အော်အနာဂတ်ကိုလမ်းကြည့်ဖို့အတော်ကိုဝေဝေဝဝနိုင်ပါတယ်။ပထမဆုံးတစ်ခုကတော့စီးပွားရေးလုပ်ငန်းတွေဆိုတာကျွန်တော်တို့စီးပွားရေးလုပ်ငန်းတွေဆိုတာဟိုမိုက်ခရိုပေါ့နော်တကယ်မက်ခရိုစီးပွားရေးအခြေအနေတွေပေါ်မှာလည်းအများကြီးမူတည်ပါတယ်နိုင်ငံရဲ့စီးပွားရေးအခြေအနေတွေပေါ်မှာလည်းမူတည်ပါတယ်အဲ့တော့နိုင်ငံရဲ့စီးပွားရေးအခြေအနေတွေကတစ်ခါပြန်ပြီးတော့နိုင်ငံရဲ့နိုင်ငံရေးအခြေအနေတွေလည်းပြန်ပြီးတော့မူတည်ပါတယ်အဲ့တော့နိုင်ငံရေးအခြေအနေကဘာဖြစ်မယ်ဆိုတာဘယ်သူမှမသိတိုင်တဲ့အခြေအနေမျိုးဖြစ်နေတာပေါ့ပထမဆုံးတစ်ခုကတော့အခု31ရက်နေ့ဆိုရင်နှစ်နှစ်ပြည်ပြီပေါ့နော်ဟိုဒီအရေးပေါ်ကာလပြဋ္ဌာန်းချက်တွေရဟိုဒီတက်ကနေအာနာယူတိန်ထားတာနှစ်နှစ်ပြည်ပြီအဲ့ဒါဆိုရင်တို့ကကိုဘက်ကိုဘာဆက်လုပ်မှာလဲဆိုရဲဟာကျွန်တော်တို့ဘာမှမသိဘူးပရမသုတစ်ခုကဒုတိယတစ်ခုကတော့ okay ရွေးကောက်ပွဲလုပ်မယ်လို့သိတယ်အဲ့ခါကျတော့ရွေးကောက်ပွဲကဥမာအဖြစ်ဩဂုတ်လလောက်မှာဖြစ်မယ်ဆိုပါတော့ဒါပေမဲ့အဲ့ဒီဒီမကလာမှာကတော့စီးပွားရေးအခြေအနေနဲ့အများကြီးပြောင်းသွားလိမ့်မယ်လို့မြင်မိဘူး
မန္တလေးနီးပညာကုမ္ပဏီရဲ့ Managing Director ဒေါက်တာစောနိုင်မှာကိုဗစ်ကပ်ဘေးရောဂါကြောင့်မြန်မာနိုင်ငံတွင်းကလုပ်ငန်းတွေမှာလစာလျှော့ဝန်ထမ်းလျှော့လုပ်ခဲ့ရပြီးတဲ့နောက်စစ်တပ်ရဲ့အာဏာသိမ်းမှုထပ်ဖြစ်လာပြီးနောက်မှာတော့လစာလည်းတိုးမပေးနိုင်တော့သလိုဝန်ထမ်းလည်းထပ်လျှော့ချရတဲ့လုပ်ငန်းတွေထဲမှာသူ့လုပ်ငန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ်
Jot Doyade, two wind and don't want a boma. A Miazuka, Lungere, Pichaune, Piba, Twitter, the low, go by Siboye, Bian Doyta to relay she, hello, to got VOE go pure body. Two wind and Picani, Twatwa Chaturi, Tema, Tapsi to let party, to doctor zoning up pure body.
ဝင်တဲ့အတုံးမှုနှစ်ပုံတော့ကအလုတ်ထွက်သွားကြတဲ့အကြောင်းအပြင်ကိုဥမာကျွန်တော်သားဆိုရင်အဲသူအခုတော့ 20 နှစ်6နှစ်ပေါ့နော်အဲ့တော့သူအရင်တော့ကတော့ဟိုကျွန်တော်ဆရာကွန်မြူနတီတစ်ခုမှာပဲအလုတ်လုပ်နေခဲ့တာပါတိုးတော်လည်းဒီအခုလိုအခုလိုကိစ္စတွေဖြစ်ပြီးတဲ့အခါမှာသူနိုင်ငံเจ้าသူမာစတာတော့တက်မယ်ဆိုပြီးတော့တက်ပါတယ်အဲပေါ်မတက်ခင်အဲလေးမှာသူဟိုလေးစီတော့ကနေမှာခရော့ပါတယ် ြန်လာခြင်းမပြန်လာမယ်တော့တဲ့ဆိုပြီးတော့ပြောရပါတယ်အဲ့တော့ပြောရရင်တော့ဟိုလူငယ်တွေအတွက်ကအခုသူတို့ရဲ့မျှော်လင့်ချက်တွေအဲပျောက်ဆုံးသွားတဲ့အဲသဘောပေါ့နော်အဲ့တော့အဲ့လိုမျိုးဖြစ်ပါတယ်အဲ့တော့ဟိုလက်ရှိချိန်တွေကတော့အဲ့လိုမျိုးဖြစ်ပါတယ
်နိုင်ငံတကာအလုံသမားဖွဲ့ကြီး ILO ရဲ့2023ခုနှစ်အတွက်ကမ္ဘာအလုံကိုင်ဆိုင်ရာအခြေအနေအလားအလာအစဉ်ခန်းစားသစ်မှာတော့မြန်မာနိုင်ငံမှာနိုင်ငံရေးပြည်ထနာတွေနဲ့ပြည်ပခါတွေနဲ့အတူကုန်စည်နှုန်းကြီးမြင့်မှုတွေကြောင့်စီးပွားရေးအခြေအနေအခက်အခဲနဲ့ဆက်ပြီးတော့ကြုံတွေ့ရမယ်လို့ဖော်ပြပါတယ်နည်းပညာပိုင်းဆိုင်ရာကျွမ်းကျင်လှုပ်သားတချို့ကတော့ဒေတာရင်းနိုင်ငံတွေမှာရွှေ့ပြောင်းအလုပ်လုပ်လာကြပြီးသူတို့နိုင်ငံသားတွေနဲ့ရှင်ရင်လောက်ခလာစာရောတာတွေ့ရပေမဲ့မြန်မာနိုင်ငံကလာစာနဲ့ရှင်ရင်တော့များတယ်လို့ဒေါက်တာဇော်နိုင်ကလည်းပြောပါတယ်နိုင်ငံတကာမှာမြန်မာကျွမ်းကျင်လှုပ်သားတွေအတွက်ဈေးခွင့်နေရာရှိတယ်လို့လည်းသူကရှုမြင်ပါတယ
်ဟိုထိုင်းရလုပ်ငန်းရှင်တယောက်ဆိုပြောတယ်မြန်မာလူငယ်တွေရတဲ့အဲနိုင်ငံသားကိုသွားဟိုနိုင်ငံသားကိုထွက်လာကြပြီးရင်သူတို့ကအလုံးလုံးပဲပြီးရင်အိမ်ကိုပတ်ဆက်ပြန်ဖို့ပဲဒါပဲခြောက်လဲမယ်စားမယ်တောက်မယ်ပျော်မယ်ပါမယ်ဆိုတဲ့လူငယ်ကအနည်းစုပဲတဲ့အဲ့တော့မြန်မာလူငယ်တွေကတော်တော်ကိုပဲသူတို့ကချစ်ချုပ်ပြီးတော့ပတ်ဆက်ကိုစုမယ်ပြီးရင်အိမ်ပြန်ဖို့မယ်အိမ်ကမိသားစုတွေအိမ်ကကိုယ့်ရဲ့မိသားစုတွေအတွက်အဖေအမေအတွက်ပြန်ဖို့မယ်ပြီးရင်ဥပမာဖြစ်ဟိုအိမ်လေးစောင့်မယ်ပေါ့နော်အဲ့လိုမျိုးလူငယ်တွေများတယ်
ဒါပေမဲ့လည်းနိုင်ငံတကာမှာအစ်မင်းဤပညာပိုင်းဆိုင်ရာအလုပ်အကိုင်တွေမှာတော့မြန်မာလုပ်သားတွေဝင်တိုးနိုင်ဖို့အခက်အခဲတချို့ရှိနေတာကိုတွေ့ရတယ်လို့လည်းပြောပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းပြည်တွင်းနိုင်ငံရဲ့အခြေအနေအရလုပ်ငန်းတွေဆက်လက်လဲပတ်ရေးအပြင်ကလေးတွေရဲ့ပညာသင်ကြားရေးအတွက်ပါအခက်တွေ့ခဲ့ကြရတာကြောင့်အိမ်နီးချင်းနိုင်ငံတွေကိုထွက်ခွာအခြေချသူတွေလည်းရှိလာပါတယ်။ဒေသရင်းနိုင်ငံတချို့မှာစီးပွားရေးအခြေချဖို့အခက်အခဲသိမ့်မရှိပေမဲ့ဈေးကွက်ဝေစုရဖို့ကတော့အတိုင်းတာတစ်ခုအထိအချိန်ယူပေးဆက်ဆောင်ရွက်ရတယ်လို့လည်းဒေါက်တာစွန်နိုင်ကပြောပါတယ်။နောက်ထပ်ကြုံလာရတဲ့အခက်အခဲကတော့နိုင်ငံတကာစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်ငွေကြေးဆိုင်ရာလွှဲပြောင်းဆောင်ရွက်တာတွေမှာမြန်မာလုပ်ငန်းရှင်တွေအခက်ကြုံနေကြရတာဖြစ်ပါတယ်
။စင်ကာပူမှာဆိုရင်တစ်ခါပြန်ပြီးတော့နောက်တစ်ခုထပ်ပြီးတွေ့ရတာကမြန်မာနိုင်ငံသားကုမ္ပဏီတွေပေါ့နော်ဟိုကုမ္ပဏီထောင်တာအစနောက်ပြီးတော့ကုမ္ပဏီမှာဘဏ်အကောင့်ဖွင့်တာအစပို့ပြီးတော့ခက်ခဲလာတာတွေ့ရပါတယ်
။ကမ္ဘာစီးပွားရေးအခြေအနေနဲ့အလားအလာဆိုင်ရာ2023ခုနှစ်ကုလသမဂ္ဂအစည်းအဝေးခန်းစာမှာတော့2021ခုနှစ်နဲ့2022ခုနှစ်အတွင်းစီးပွားရေးအကြီးအကျယ်ဆုံးရှုံးရတဲ့ဖွံ့ဖြိုးဆဲနိုင်ငံအဖြစ်မြန်မာနိုင်ငံကိုဖော်ပြထားပါတယ်။တချိန်မှမှာပဲမြန်မာနိုင်ငံဟာဆိုရင်ပေးဆက်ရမယ့်ပြည်ပကျွေးမိတွေကိုအပြည့်ပေးနိုင်ဖို့အတွက်နိုင်ငံခြားအရန်ငွေချေရော့နေလာနေကြောင်းနဲ့ပြည်တွင်းလုပ်ငန်းရှင်တွေအနေနဲ့ပြည်ပကချေးငွေတွေကိုပြန်ဆက်တာဆန့်ကပ်ထားဖို့2022ခုနှစ်ဇူလိုင်လအတွင်းမြန်မာဗဟိုဘဏ်ကညွှန်ကြားခဲ့တာကိုလည်းကုလသမဂ္ဂအစည်းအဝေးခန်းစာကထောက်ပြထားပါတယ်
တင်ငေထိုက်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်ခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့လူမှုရှုခင်းအစီအစဉ်အလဲရောက်ပါပြီအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာတရုတ်နှစ်တကူနေကိုပြည်နယ်အားလိုက်ရအဖြစ်ဒီနေ့ကစပြီးတော့တရားဝင်သတ်မှတ်ပေးခဲ့ပါတယ်အာရှနယ်ပယ်တွေအပေါ်အမုန်းတရားအခြေခံတဲ့တိုက်ခိုက်မှုတွေအမေရိကန်တဝန်ရှိနေချင်းအခုလိုပြည်နယ်အစိုးရကတရုတ်ရောယာပွဲတော်တစ်ခုကိုအတိအမှတ်ပြုလိုက်တာဘလောက်အရေးပါပါသလဲမဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်တင်မှာတင်ပြထားပါတယ်
ကမ္ဘာတဝန်းမှာတရုတ်လူမျိုးတွေတရုတ်နှစ်တကူပွဲတော်ကိုဆင်နွှဲနေကြသလိုပဲအမေရိကန်ပြည်ထောင်စုမှာနေထိုင်ကြတဲ့အာရှနယ်ပါးတွေလည်းတရုတ်နှစ်တကူပွဲတော်ကိုပုံစံမျိုးစုံနဲ့ဆင်နွှဲကြပါတယ်တရုတ်နိုင်ငံမှာဒီຫນွေဥပွဲတော်လို့ခေါ်တယ်လို့ဗီယက်နမ်တောင်ကိုရီးယားတို့မှာလည်းဒီနှစ်တကူပွဲတော်အတွက်ကိုတည်စားနာမည်တွေရှိကြပါတယ်။အားလုံးကတော့ဒီလပြက်ကလေးကိုအခြေခံပြီးတော့မှနှစ်သိရောက်ပြီမို့နှစ်တကူပွဲတော်ကိုဆင်နွှဲကြတာပါ။အမေရိကန်ပြည်ထောင်စုမှာဟာဝိုင်ကျွန်းပြီးလို့ရှိရင်အာရှနယ်ပွဲတွေအများဆုံးနေထိုင်တဲ့ကယ်လီဖိုးနီးယားပြည်နယ်မှာဒီနှစ်နှစ်တကူပွဲတော်ဟာအရင်နှစ်တွေထက်ကိုပိုပြီးတော့မှထူးခြားပါတယ်။
တရုတ်နှစ်တကူစတဲ့နဲ့ဇန်နဝါရီလ22ရက်ကိုပြည်내အလရဲ့အဖြစ်ကယ်လီဖိုးနီးယားပြည်내အစိုးရကအခု2023ခုနှစ်ကစပြီးတော့ပထမဆုံးတရားဝင်သတ်မှတ်လိုက်လို့ဖြစ်ပါတယ်။ကယ်လီဖိုးနီးယားပြည်내မှာမတူကွဲပြားသူတွေအထူးရှင်တွဲနေထိုင်မှုနဲ့အာရှနယ်ပွားအမေရိကန်နိုင်ငံသားတွေရဲ့ယဉ်ကျေးမှုအစဉ်အလာတွေရဲ့အရေးပါမှုကိုအသိအမှတ်ပြုတဲ့အနေနဲ့အခုလိုမျိုးပြည်내အလရဲ့အဖြစ်သတ်မှတ်တယ်လို့ပြည်내အုပ်ချုပ်ရေးမှူးကေဗင်နျူဆန်ကပြောပါတယ်။လာဆာမဲ့ရုံးပိတ်ရဲ့သတ်မှတ်ပေးတာဖြစ်ပေမဲ့လို့တရုတ်နယ်ပွားရဲ့အများကြီးရှိတဲ့ပြည်နယ်မှာအခုလိုတရုတ်နှစ်တကူပွဲတော်ကိုတရားဝင်အတိအမှတ်ပြုလိုက်တာကတိတ်ကိုထူးခြားပါတယ်။လပြက်ကတိန်လူနာကလန်ဒါရဲ့ပထမဆုံးရက်မှာဘုံချောင်းတွေသွားပြီးတော့ရှစ်ခိုးကြတာကုသိုလ်ကောင်းမှုတွေလုပ်ကြတာထူးခြားတယ်လို့ယုံကြည်တဲ့အတွက်ပထမဆုံးနှစ်ခုရက်မှာကုသိုလ်လုပ်ကြတယ်လို့ The City of 10,000 Buddhas ဓမ္မတက္ကသိုလ်ကြီးမှသတင်းသုံးနေတယ်မြန်မာနိုင်ငံကဆရာလေးဂျင်ရှားရှီကရှင်းပြပါတယ်
။ So one aspect is cultural.In all the Asian countries, they do that, you know, and also following the lunar calendar.
ဆရာလေးပြောနေတာကတော့ရင်းချင်းမှုအရာဖုန်ကြီးချောင်းသွားကြတာအကြောင်းတစ်ချက်ဖြစ်ပါတယ်။အာရှနိုင်ငံကြီးအလုံးမှာလည်းဒီထူးတဲ့နေ့တွေဆိုရင်ဖုန်ကြီးချောင်းတွေသွားပြီးတော့ကုသိုလ်လုပ်ကြလေရှိတယ်လို့ပြောပြနေတာပါ။နောက်တစ်ချက်ကတော့ဒီလပြက်ကလေးရဲ့နှစ်သက်ကူပထမဆုံးနဲ့15ရက်မြောက်တဲ့နေ့တွေမှာပို့ပြီးတော့မှထူးခြားတဲ့အစွမ်းတွေရှိတယ်လို့ယုံကြည်ကြလို့ဖြစ်တယ်တဲ့။နက္ခတ်ပေတဲ့အရာဟိုးရင်တွေကယုံကြည်လာကြတော့ဒီနှစ်သက်ကူပထမဆုံးနေ့မှာအခုလိုမျိုးဖုန်ကြီးကျောင်းတွေသွားပြီးတော့မှကုသိုလ်ကောင်းမှုလုပ်ကြတာဖြစ်ပါတယ်တဲ့အဲ့လိုမျိုးလုပ်လို့ရှိရင်ပို့ပြီးတော့ကုသိုလ်ရတယ်လို့ယုံကြည်ထားကြလို့ဖြစ်တယ်တဲ့တကယ်ကတော့ဒီတခြားနေ့တွေမှာလည်းကောင်းမှုကုသိုလ်လုပ်လို့ရတယ်လို့ဆရာလေးချင်းရှားရှီကပြောပြတာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာနေတဲ့တရုတ်နယ်ပွားအမှုပညာရှင်ကိုစရန်ဒါကလည်းတရုတ်နှစ်သက်ကူဆင်နွှဲပုံကိုအခုလိုပြောပြပါတယ
်ကျွန်တော်နှစ်သက်ကူကတော့တရုတ်နှစ်သက်ကူတော့အမြင်ကျင်ပါတယ်နိအာရိုးရာကတော့ဘွယ်ရအမြဲလုပ်ပြီပေါ့နော်ရိုးရာကတော့ဆိုမနဲ့ဆိုလို့ရှင်အဲဒီနှစ်တက်ကူမရောက်ခင်တက်ကကတော့ရတယ်ဒါကတော့ရိုးရာပေါ့ပြီးတော့ညကြတော့7နှစ်အိမ်မှာအာလာရှိခိုးပြီပေါ့နော်မိုးကောနတ်မြတ်မကြီးကိုကတော့တာပေါ့အာဒါကတော့နှစ်တိုင်းလုပ်တယ်ပေါ့ပြီးတော့ next year new year day ပေါ့ new year ကြရှင်ဘုံကျောင်းသွားတယ်အာတရုတ်ဘုံကျောင်းနေသွားပြီးရှင်ကျွန်တော်တို့မိသားစုလိုက်သွားပြီးတော့ရှိခိုးကြရဲဆူတောင်းကြရဲပေါ့ပြီးတော့အဲ့ဒီမှာပဲမျိုးတွေတွေ့ပြီးတော့အံပေါင်းတွေပေးကြရဲပေါ့ဖလဲကြရဲပေါ့ဆို
တော့အဓိကပြောရမယ်ဆိုလို့ရှိရင်တော့ဒီနှစ်သက်ကူနေ့ကတရုတ်လူမျိုးတွေအတွက်အရေးကြီးတယ်ပေါ့နော်ခုနပြောသူမိသားစုတွေပြန်ဆုံကြရဲတွေ့ကြရဲဒီလိုဘုရားဘုံချောင်းတွေသွားကြရဲဆိုတော့အရေးကြီးတဲ့နေ့လို့ပြောလို့ရတာပ
ဲဟုတ်ကဲ့မာဒီမာနစ်ဆန်တရက်နေ့ဒီနှစ်သက်ကူလို့ပေါ့နော်တကြလို့ပဲတရုတ်တရားလည်းနှစ်သက်ကူကိုသူတို့လေးထားတယ်သူတို့နောက်ဒီလာမဲ့နှစ်သက်အတွက်ပေါ့နော်စုမကောင်းနေတောင်းလဲကျမရေးဒီကောင်းမွန်စုံကောင်းတောင်းတယ်ဒါရီကအာ very important for them ပေါ့နော်ပြီးတော့မင်္ဂလာရှိတဲ့နေ့ပေါ့အဲ့ဒီနေ့ရပေါ့နော်အဲ့လိုသတ်မှတ်တယ်ပေါ့
ဆောဆောကကိုဇီယန်တပြောသလိုပေါ့နော်ဒီတရုတ်နှစ်တကူနေ့ဆိုတာတရုတ်လူမျိုးတွေအတွက်တအရေးကြီးပါတယ်ဒီပြည်သားစုတွေစုံကြတယ်ပုံချောင်းတွေသွားကြတယ်ဒီကုသိုလ်ကောင်းမှုတွေလုပ်ကြတယ်ပေါ့လေဆိုတော့အဲ့လိုမျိုးဒီတရုတ်ငွေဘွားတွေအတွက်အရေးကြီးတဲ့နေ့ကိုအခုကယ်လီဖိုးနီးယားပြည်နယ်အစိုးရကနေပြီးတော့မှဒီပြည်နယ်အားလည်းရဲ့အဖြစ်နဲ့သတ်မှတ်ပေးလိုက်ပါတယ်အဲ့ဒီပေါ်မှာရောကိုဇီယန်တအနေနဲ့ဘယ်လိုမျိုးပြောချင်ပါလဲရှင့်
California State ကနေပြီးတော့ Governor Newsom ကကျွန်တော်တို့ကိုဒီ Asia community မှာရှိတယ် The biggest ဘယ်လိုခေါ်လဲ community Chinese community သူတို့ recognize လုပ်ပြီးတော့ New Year Day ကို State Holiday အနေနဲ့သတ်မှတ်ခဲ့ဒီနေ့အစားလဲဆိုတော့အရန်ဝန်တာတောင်းတယ်အာဒါလဲပြဿနာပေါင်းတော်ရုံတန်ပေါ့နော်ဒီဖြစ်နေတဲ့ပြဿနာတွေလည်းပို့ပြီးတော့ရောချစီတယ်ချစ်ချစ်ရဲလည်းပြီးခိုင်းလို့လည်းဒီကိုစီးပွားရေးနဲ့ပို့ပြီးတော့ပြည့်တက်စေကောင်းတော့လုပ်ချင်ပါအများကြီးလည်းကျေးဇူးတင်ပါတယ်အများကြီးလည်းဝမ်းသာ
ဒါနဲ့တစ်ဆက်တည်းမေးချင်တာပေါ့နော်ဒီကိုဗစ်ကရောဂါဖြစ်ပြီးတဲ့နောက်ပိုင်းမှာဒီရောဂါတရုတ်နိုင်ငံလာရဲဆိုပြီးတော့အမြင်နဲ့ပေါ့နော်ဒီအာရှနယ်ပွားတွေအပေါ်မှာတိုက်ခိုက်မှုတွေကဒီအမေရိကန်တဝမ်းမှာဖြစ်နေပါတယ်ဒီ Asian Hate Crime ဆိုပြီးတော့မှာတင်းကောင်းစင်နဲ့တိုက်ခိုက်ခံရတဲ့တင်းတွေလည်းမကြတွေ့နေရပါတယ်ဆိုတော့အဲ့လိုမျိုးဖြစ်နေတဲ့အခြေအနေမျိုးမှာကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကဒီတရုတ်နှစ်သက်ကူနေ့ကိုအခုလိုမျိုးဒီပြည်နယ်အားလိုက်ရင်းနေ့အဖြစ်နဲ့သတ်မှတ်ပေးလိုက်တဲ့အပေါ်မှာရောဘယ်လိုမျိုးပြောချင်ပါလဲရှင့
်ကျွန်တော်ထင်တာပေါ့နော်ဒီလို negative ကိုပြောင်းစေခြင်း positive အနေနဲ့အားလုံးကို calm down session the morning, the holiday of the be like that, you know, chin. But also, the Umavano who recognize look in it, neglect look time. So, she generally, Amina, Luria, Asian, or no Luria, the leader of Amino, the odd area, the road, the time in Lani, the Sibai Laluja, Rubemian. The yellow than the full nationally. One of the blue formula percentage for no, Miai Kirialem Hobu, that may the percentage Mapane Luria hate belly. Any hate Mao, Daga, Suyaga, love the food in the Yalite for no, Yalite Kamadro, to not him or Daro, the hate crime level, Georgia's in your team. Birole, the Suyaga traditional, follow commonly, cultural respect of the name.
ဒီအေရှန်ဟိတ်ခရိုင်းမ်စ်ရာလေတပြည်ပြည်ပြောက်သွားမှာဖြစ်ပါတယ်အမေရိကန်ပြည်တော်စုတစ်ခုလုံးမှာလည်းဒီအစိုးရရုံးပိတ်ရက်ဖြစ်တတ်မှတ်ဖို့အတွက်ကိုအာရှနယ်ပွားလွှတ်တော်အမတ်တွေဆက်ပြီးတော့စူးစမ်းနေကြပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာဒီနှစ်ကတော့အခုလိုမျိုးပြည်နယ်အစိုးရကအသိအမှတ်ပြုတတ်မှတ်ပေးတဲ့တည်ငောင်းချက်ကိုအာရှတနတ်သမားရဲ့ပြစ်ခတ်မှုကြောင့်ဒီတရုတ်
Mabaya in Animanakin, season ago Sabido Tolinibare, Kuro Tata Yang Drenlo, Sizema, Maitana Joga, Timpia Tavarishi.
Minglawashi, Along Sailab Yashi Bava Jawazi. Come on, Yajin, who is Zima, Kisani Rari, Timbo Joga Durine, and Nukina Loka got drained to Raiku, Tata Yang Drenama, Jopia Pitawame.
Because I'm protesting Putin since 2007, and I really think he has to be stopped because he's the most dangerous dictator on the planet.
Tomorrow, Putin will send in Gagwanya, Natankuna Kunitayabari. Tuga, Kawamiwama Shidimia, Anna Shinidema, and Yejizo Anna Shin Chita down to go Dasi Zawu Lure, Lutama Timari, Superpio Dorawa. Jeffrey Dutch Gallery, Ma Jimbari, Piagamaro. Zalando Yoshikataka Papio, Nika Nuyadima, Pussy Raya Opwe, Misho Gere, Putin Pondu Vijigaye, Migo Piari, Tetare, Belene Bawamari. Tuga Dipiagola Diedrigo, Drugo Pejine, Kanzaja Yalu, to get Kanzana out the Chalo Tawari, Lule Piawari. Dipiagango, New Mexico, Pinene, Jamina Yanuga, Nubina, Piagan Rigale, Jimbao, Sewin Zari, Lupiota, Piawari. Hollywood name director James Cameron Yagure, Avatar The Way of Water, Yoshin Zaka, the Dinkon Bazatai, Purin Yonjin Wing with Sima, Taisunga, Shinise, Pipiro, Pigate the Dinbakonga, Dola, Sanga, Dangwejo, Winnie Gedrava, a cool chain tea, Purin Wingwiga, Dola, Dan Chayanese, Joey Pipari, Pigate and the Sangani Long of Yanjime, director James Cameron Yagure, Zakari, Pite, Titan Yoshin, Piro, Avatar Yoshin Muye, A good duty, young Sakapi day. Ever that Duruga, never did Niarima, the Rimpati, Niaji Utah Nangarawa. Walt Disney, Gomni Yoshin Tolo Yiga, Yakure, the Yoshin Gaga, Senoila, Nesene Yeni, Gregari, Tekapalo, Yonjin, when we dollar, then Natal, 2 billion, Yashi Dwagger, Apsipari. Tame, the Yoshin Yate, Gonjazi, Gajima Lono, T ဒီရုပ်ရှင်ရိုက်ကူးဖို့ကိုကြေဖို့အတွက်ဒေါ်လာတန်း2000ရမှာဖြစ်မယ်လို့ဒရိုက်တာ James Cameron ကပြောထားဘူးတာပါဒီရုပ်ရှင်ကကမူရင်းရုပ်ရှင်စကားထွက်ပြီး73နှစ်ကြာမှထွက်လာတဲ့ကဖြစ်ပါတယ်အခုသတင်းပတ်ခုနှစ်ပတ်ကြာမှတကွာလုံးအတွက်ရရှိဝင်ငွေကတန်း2118တန်းကျော်သွားပြီဖြစ်ပါတယ်အခုလက်ရှိအခြေအနေအထိဆိုရင်ကမ္ဘာမှာဝင်ငွေအများဆုံးရရှိတဲ့ရုပ်ရှင်ကားတွေထဲမှာနံပါတ်4နေရာကိုရရှိထားပါတယ်ဒီရုပ်ရှင်ရိုက်ကူးစေးကိုဒီစင်ကထုတ်မပြောပေမဲ့ Hollywood Reporter သတင်းကတော့ရိုက်ကူးကအနည်းဆုံးဒေါ်လာတန်း350ကုန်ကြပြီးတော့အဲဒီနောက်မှာတော့ဒီရုပ်ရှင်ကဈေးကွက်ဖြန့်ချီရေးဈေးစကားတွေပါဝင်သေးတယ်လို့ဆိုပါတယ်လက်မဲ့ရောင်းချဈေးနှုန်းတွေကိုတော့ရုပ်ရှင်ထုတ်လို့ရင်းနဲ့ရုပ်ရှင်ရုံးကုမ္ပဏီတွေကခွဲဝေယူကြရတာဖြစ်ပါတယ်အခုလက်ရှိမှာ Director James Cameron ကပဲတတိယမြောက်Everdell ရုပ်ရှင်ဇာတ်ကားရိုက်ကူးနေပြီးတော့2024ခုနှစ်ဒီဇင်ဘာမှာအဲဒီဇာတ်ကားကိုရုံတင်ဖို့ရှိပါတယ်နံပါတ်4စရုတ်ထမြောက်ကားနဲ့နံပါတ်5ပြင်းစမမြောက်ကားတွေကိုတော့2026နဲ့2028တို့မှာရုံတင်မှာဖြစ်ပါတယ်။မူရင်း Everdell ရုပ်ရှင်ကားကတော့အခုချိန်ထိကမ္ဘာဝင်ငွေအများဆုံးရရှိတဲ့ရုပ်ရှင်ကားအဖြစ်နဲ့ရှိနေပြီးတော့ဒီကမ္ဘာလုံးရုံတင်ဝင်ငွေဒေါ်လာတန်း2900ကျော်ရရှိခဲ့ပါတယ်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မယိတနာကျော်အပတ်စဉ်သင်ဆက်နေတဲ့တက်တန်ရောင်တရင်လောအစီအစဉ်ကိုနှာစင်ခဲ့ကြတာပါရှင်။တသက်ရှင်များရှင်ကျွန်တော်တို့အခုလို VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။တသက်ရှင်တွေနှာစင်လို့ရတဲ့တိတ်တချင်းတွေတောင်းလို့ရတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ barmis@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးပါဦး။
ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ကဗလီကျောင်းတစ်ခုမှာတင်းလာနေကလူတွေပြည့်နေတဲ့အချိန်မှာအင်အားပြင်းဘုံတစ်လုံးပေါက်ခွဲလာကြောင်းအနည်းဆုံး61ယောက်သေဆုံးပြီး150ကျော်ဒဏ်ရာရသွားပါတယ်။ခိုင်ဘာပက်ချ်တွန်ကပြည်နယ်မြို့တော်ပက်ချ်ဝါမြို့ချက်ချာနေရာကဗလီမှာအထူးခံဘုံခွဲတက်ခတ်ခဲ့တာလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဒေသခံအကြီးအကဲရဲရရှိတယောက်ကသေဆုံးသူရေအတွက်ကို VOA ကိုအတည်ပြုခဲ့တယ်လို့ဝန်ကြီးသူတွေကပျော်ဆုံးနေသူတွေရှိနေစေဖြစ်တာကြောင့်ဘသူပဲသွားဆိုတာမသိရသေးတဲ့သူတွေရှိနေတဲ့အတွက်နောက်ထပ်သေဆုံးမှုတွေတိုးလာနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။ရုရှားရဲ့တိုက်ခိုက်မှုကြောင့်လွန်ခဲ့တဲ့24နာရီအတွင်းအရသား5ယောက်သေဆုံးပြီး13ယောက်ဒဏ်ရာရတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါရတယ်။အချိန်နဲ့မှာပဲယူကရိန်းရှိပိုင်းမှာနှစ်ဖက်ကြားတိုက်ပွဲတွေပြင်းထန်ဆက်လက်ဖြစ်ပွားနေတာပါ။ရုရှားတိုက်ခိုက်မှုကြောင့်ယူကရိန်းရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ကာကီးမြို့မှာအမျိုးသမီး2ဦးသေဆုံးပြီး3ဦးဒဏ်ရာရရှိသွားတယ်လို့လည်းတာဝန်ရှိသူတွေကပြောပါရတယ်။တနင်္လာနေ့ကကျူးကျော်စစ်အစပိုင်းမှာကာကီးဒေသနေရာဒရုန်းများကိုရုရှားတွေထိန်းချုပ်နိုင်ခဲ့ပေမဲ့ပြည်ရဲ့နေအဂိုလာကယူကရိန်းရဲ့တံပြန်ထိုးစစ်တွင်အများစုကိုပြန်လည်သိမ်းယူထားတာပါမြန်မာနိုင်ငံမှာနိုင်ငံရေးလွတ်လပ်ခွင့်တွေမရှိဘဲရွေးကောက်ပွဲကျင်းပမယ်ဆိုရင်မတိမငြိမ်အခြေအနေတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂကြီးကသတိပေးလိုက်ပါတယ်စစ်တပ်ကလေကြောင်းတက်ခတ်မှုတွေနဲ့အရသာနေအိမ်တွေကိုမိရှူရာတွေတိုးလုံလာနေတယ်လို့နိုင်ငံရေးခေါင်းဆောင်တွေအရက်ဖက်လူမှုဖွဲ့စည်းကလူပုဂ္ဂိုလ်တွေနဲ့တရင်သမားတွေကိုဖမ်းဆီးမှုတွေချင်းချောင်းနှောက်ယှက်မှုတွေကြားမှာရွေးကောက်ပွဲကျင်းပမယ်ပေါ်ကုလသမဂ္ဂတွင်းရင်မှုချုပ်အန်တိုနီယိုကူတာရက်စ်ကစိုးရိမ်နေကြောင်းပြောခွင့်ရပုဂ္ဂိုလ်ကပြောဆိုထားတာပါ။သမ္မတဦးမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ပါဝင်ဒီမိုကရေစီနည်းချရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းနှစ်နှစ်ပြည့်ဖြစ်နေတွင်းမှုချုပ်ရုံးကတင်းလာနေမှာကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။
တရေအချင်းချုပ်ကိုကိုအောင်လုံးကြီးညာခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတင်ကြီးထပ်ဖြစ်ပြီးတော့အင်ဂျင်နီယာတွေကတော့ဂျိုနာကမင်းစ်နဲ့ဇီနပ်တာရာဝါလီတို့ဖြစ်ပါတယ်ဒီကနေ့မနေ့6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ48နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတသရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနမ်လာပါThank you.
This program has come to you from the Voice of America, Washington.